Welcome to the Voice of America in Burmese.
မင်္ဂလာတနင်္ဂနွေမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်ဧပြီလ3ရက်တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူဓာတ်ရိုက်ပူရဲထုတ်လွှင့်ပေးနေပါပဲကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့မနက်ခင်းထုတ်လွှင့်ပေးမယ့်မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့ရုရှားတပ်တွေစုခွာသွားတဲ့နေရာမှာမိုင်းကောင်ထားတာတွေရှိကြောင်းယူကရိန်းဘက်ကစွပ်စွဲလိုက်ပါတယ်။ဝါရှင်တန်ဒီစီကရုရှားကျူးကျော်မှုဆန္ဒပြပွဲမြမအရေးလှုပ်ရှားသူတွေတွားရောက်ပူပေါင်းကြပါတယ်။ယူကလီးယားတိုက်ခိုက်ရေးရင်ငုတ်တင်ပေါ်တာဝန်ပေးရပွဲကိုသမ္မတဂျိုးဘိုင်ဒင်တက်ရောက်ခဲ့ပါတယ်။အဲဒီနောက်ဆက်သွယ်မေးမြန်းချက်တွေနိုင်ငံတကာသတင်းဆောင်ပါတွေကိုလည်းဆက်လက်တင်ဆက်ပေးမှာပါ။အဲဒီအထက်ကအမည်အနေနဲ့ကြားရမှာတခုကတော့
အဲ့တော့ကျမတို့ဗမာပြည်ကိုဒေါ်အောင်ဆန်းစုကြည်နဲ့ကလာသူသဘောတူကြီးချထားပြီးဗမာပြည်မှာဒီဒီရထားတိုင်းပေါ့ဆိုတာဒါမဲ့ဒီစစ်ကောင်စီခင်မှာရက်ထားဆိုဖြစ်တာပေါ့နော
်တရုတ်အစိုးရနဲ့မြန်မာစစ်ကောင်စီတို့ရဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးဒေါက်တာလှကျော်စောနဲ့ဆက်သွယ်မေးမြန်းချက်မှာအပြည့်စုံကြားရမှာပါအဲ့ဒီနောက်ယူကရိန်းစစ်ပွဲကြောင့်နိုင်ငံတကာလူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေများပြားနေတဲ့အကြောင်းသတင်းဆောင်ပါကိုလည်းထုတ်လွှင့်ပေးပါမယ်ဆလဗီအပတ်စဉ်ကဏ္ဍတွေအနေနဲ့ဒို့အတန်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာတပတ်အတွင်းမြန်မာသတင်းတွေကိုလည်းနားဆင်ကြည့်ရှုကြရမှာပါ။အဲကဲအခုတော့ဒီကနေ့တနင်္ဂနွေမနေ့ကနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုဇော်မိုးကျော်တို့ကပြောပြပေးကြမှာပါခင်ဗျာ
။ယူကရိန်းတပ်တွေဟာစနေနေ့မှာရုရှားတန်ကြပ်ကကားတွေအပြည့်စည်းပုံတွေနဲ့ပြည်နေတဲ့မြို့တော်ကီယက်မြောက်ပိုင်းကနေရာအတော်များများကိုပြန်ပြီးသိမ်းယူနေပါတယ်။ယူကရိန်းအရှေ့ပိုင်းမှာဆက်ဆင်ရေးတွေကိုအာရုံစိုက်ဖို့အတွက်ကီယက်ဝန်ကျင်မှာစီရေလျှော့ချမယ်လို့ရုရှားကကြေညာခဲ့တဲ့ပြီးခဲ့တဲ့သတင်းဘက်ကစပြီးဒီမြောက်ပိုင်းဒေသတလွားကမြို့ရွာပေါင်း30ကျော်ကိုယူကရိန်းတပ်တွေပြန်ပြီးသိမ်းပိုက်နှံခဲ့တယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီရဲ့အကြံပေးကပြောပါတယ်။ယူကရိန်းကိုထိုးစစ်ဆင်တဲ့ပထမနေ့ကစပြီးတိုက်ပွဲတွေဖြစ်ပေါ်နေတဲ့Kiev အနောက်မြောက်စင်ချေဘုံအရက်က Hostomel လေဆိပ်ကနေရုရှားတပ်တွေထွက်ခွာသွားပြီလို့ Britain စစ်ထောက်လိုင်းရေးကပြောပါတယ်။အရှေ့ပိုင်းမှာတော့ Mariupol စစ်ကမ်းမြို့ကဘေးလွတ်ရာကိုထွက်ပြေးဖို့အတွက်ကြိုးစားနေတဲ့ဒေသခံတွေကိုချက်ချင်းကြီးတပ်ဖွဲ့ရင်တန်းကကယ်ထုတ်ဖို့အတွက်ကြိုးစားနေပါတယ်။ရုရှားတွေကငြိမ်းချမ်းညှိနှိုင်းမှုအတွက်အပြုသဘောဆောင်တာပြတာတဲ့အနေနဲ့ Kiev ဝန်ကျင်ကရုရှားတပ်တွေကိုရုတ်သိမ်းကြောင်းပြောပေမဲ့ Ukraine နဲ့သူ့မဟာမိတ်တွေဘက်ကတော့ရုရှားတပ်တွေဟာဆုံးရှုံးမှုတိုက်ကိုကြီးမားတဲ့အတွက်တပ်ရင်းအားပြန်စုစည်းနေရတာသာဖြစ်ကြောင်းပြောပါတယ်။ပွေဟမ်းမင်းကြီးဖရန်စစ်ကတော့အာနာရှင်တချို့ဟာအမျိုးသားရေးအတွက်ဆိုရဲခေတ်နောက်ပြန်ဆွဲနေတဲ့အတွေ့အခေါ်နဲ့ရံပြုတ်တိုက်ခတ်နေတာတွေ့ရတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုဓာတ်ရိုက်နိုင်မဲ့ထုတ်မပြောဘဲဝေဖန်ခဲ့ပါတယ်။ယူကရိန်းတပ်တွေကတိုက်ထုတ်တာကြောင့်ဖြစ်စေသူတို့ဘာသာဖြစ်စေယူကရိန်းမြောက်ပိုင်းကနေပြန်ပြီးဆုတ်ခွာကြတဲ့ရုရှားတပ်တွေဟာတမင်သက်သက်မိုင်းတွေကိုထောင်ရွက်ကြတယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကဆွဆွဲလိုက်ပါတယ်။ရုရှားဘက်ကယူကရိန်းရှေ့ပိုင်းကိုဦးစားပေးပြီးတိုက်ခိုက်ဖို့အတွက်ကီယက်မြို့တော်နဲ့မြောက်ပိုင်းချန်နီယက်ဒေသတလွားကသူတို့ရဲ့စစ်စင်ရေးကိုလျှော့ချမှာဖြစ်ကြောင်းပြီးခဲ့တဲ့သတင်းပတ်ထဲကြေညာခဲ့ခြင်းကစပြီးယူကရိန်းဘက်ကကီယက်ဝန်ကျင်ကမြို့ရွာ30ကျော်ကိုပြန်ပြီးသိမ်းယူခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။နိုင်ငံမြောက်ပိုင်းမှာရုရှားကျူးကျော်သူတွေတဖြည်းဖြည်းပြန်လည်ဆုတ်ခွာနေတာတိတိတသာတွေ့ရကြောင်းနဲ့တချို့နေရာတွေမှာယူကရိန်းတပ်တွေကတိုက်ထုတ်ခဲ့တာလို့လည်းစနေနေ့ထုတ်ပြန်တဲ့ဗီဒီယိုမင်ကွမှာသမ္မတဇယ်လန်စကီကပြောပါတယ်ဒါပေမဲ့အချက်လက်ထောက်ထားတိတိကျကျတော့မပြောပါဘူးချန်နီယက်အုပ်ချုပ်ရေးမှူးကလည်းရုရှားတပ်တွေဟာသူတို့ဒေသမြို့တော်တဝိုင်းမှာမိုင်းတွေထောင်ရင်းဆုတ်ခွာနေကြတာဖြစ်ကြောင်းအဲ့ဒီမှာထောင်ထားတဲ့မိုင်းအများအပြားရှိကြောင်းစနေနေ့နိုင်ငံတော်ရုပ်သံမှာပြောကြားခဲ့တာပါဒီလိုဆက်ဆဲပြောဆိုမှုတွေအတွက်ရုရှားကာဝေးဝန်ကြီးဌာနကတော့လက်တလောတုံ့ပြန်ဖြေကြားတာမရှိသေးပါဘူး။ကီယက်မြို့တော်မြောက်ဘက်ကဒီမီထရစ်ကာရွာကလေးမှာတရက်ထဲမှာရင်ဖောက်ခွဲပစ္စည်းပေါင်း1500ကျော်တွေ့ရတဲ့အတွက်အခုရုရှားလက်ကပြန်ပြီးလွတ်မြောက်လာတဲ့ဒီဒေသတလောမှာနေထိုင်ကြသူတွေသတိထားကြဖို့လည်းအရေးပေါ်ဌာနကနှိုးဆော်ထားပါတယ်။သမ္မတဇယ်လန်စကီကတော့မန်ရှင်လင်းရေးလုပ်ငန်းတွေလုပ်နေတဲ့နေရာတွေကိုဒေသခံတွေပြန်ပြီးမသွားကြဖို့အတွက်တိုက်တွန်းထားပါတယ်ယူကရိန်းကိုရုရှားဝင်ရောက်တိုက်ခိုက်တာကိုကန့်ကွက်တဲ့အနေနဲ့ ရုရှားနိုင်ငံတလွှာစနေနေ့ကဆန့်ကျင်ဆန္ဒပြခဲ့သူတွေကအဖမ်းခံရသူပေါင်း208ယောက်ရှိနေတယ်လို့ရုရှားနိုင်ငံတွင်နိုင်ငံရေးရဖမ်းဆီးထိန်းသိမ်းမှုတွေကိုစောင့်ကြည့်မှတ်တမ်းတင်နေတယ်ပြည်ရင်းက OVD Info အဖွဲ့ကပြောပါတယ်ရုရှားနိုင်ငံတလွှာဆိုင်ဘီးရီးယားဒေသကနေလူနေထူးတတ်တဲ့အနောက်ပိုင်းဒေသအထိမြို့ပေါင်း18မြို့မှာယူကရိန်းစစ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြတယ်လို့လည်းဒီအဖွဲ့ကပြောပါတယ်မော်စကိုမြို့တော်မှာအဖမ်းဆီးခံခဲ့ရသူက80ကျော်ရှိတယ်လို့စိန့်ပီတာစဘတ်မြို့ကြီးမှာလည်းအလားတူ80ကျော်အဖမ်းခံခဲ့ရတယ်လို့ပြောပါတယ်။ဆန္ဒပြမှုတွေကိုစောင့်ကြည့်မှတ်တမ်းတင်တဲ့နောက်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ ActoZack အဖွဲ့ကထုတ်ပြန်တဲ့ဗီဒီယိုထဲမှာတော့အဖမ်းခံရသူတချို့ဟာပန်းတွေကိုကင်လာတာဖြစ်ပြီးသူတို့ကိုအချုပ်ကားတွေစီခေါ်သွားချိန်မှာပြုံးပြုံးရွှင်ရွှင်ပဲအဖမ်းခံခဲ့ကြတယ်လို့တချို့ကတော့ကျဉ်းကျဉ်းတန်းတန်းအဖမ်းဆီးခံခဲ့ရတာတွေ့ရပါတယ်။အမေရိကန်နိုင်ငံဝါရှင်တန် DC ကသမရအင်ဖြူအရှိမှာတော့အမေရိကန်ရောက်မြန်မာနဲ့ယူကရိန်းနိုင်ငံသားတွေကယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တိုက်ခိုက်တာကိုကန့်ကွက်တဲ့အနေနဲ့ဆန္ဒပြခဲ့ကြပါတယ်။ယူကရိန်းနေခံစားရတာကိုဆန္ဒစိတ်နဲ့မြန်မာတွေပါလာရောက်ဆန္ဒပြကြတာဖြစ်ကြောင်း Anti-Dictatorship in Burma မြန်မာနိုင်ငံအာဏာရှင်ဆန့်ကျင်အဖွဲ့ကဆန္ဒပြသူတူကပြောပါတယ
်။ရုရှားသမရရဲ့အနိုင်ကျင့်မှုခံနေရတဲ့ယူကရိန်းပြည်သူတွေကပါရတဲ့ပြောကျွန်တော်တို့နဲ့အတူတူအချိန်နဲ့ပြည့်စုံတဲ့တိုက်ဆိုင်နေတယ်။အဲ့ဒီတော့သူတို့မှဆုံးရှုံးရလို့ကျွန်တော်တို့ရဲ့ဆုံးရှုံးတာတွေအားလုံးကလည်းဒါဂျန်လူကြီးများရှိနေတယ်ဆိုတဲ့အချိန်တွေမှာကျွန်တော်တို့ကစာနာစိတ်နဲ့လာရောက်ပူးပေါင်းတာဖြစ်ပါတယ
်။ဒါစင်နဲ့ချီတဲ့ဆန္ဒပြသူတွေဟာရုရှားအစိုးရရဲ့ယူကရိန်းကိုကျူးကျော်မှုကိုဆန့်ကျင်ကန့်ကွက်ခဲ့ကြတယ်လို့မြန်မာစစ်တပ်အတွက်ရုရှားကစစ်လက်နက်တွေရနေတာမြန်မာစစ်ကောင်စီကနေယူကရိန်းကိုရုရှားကျူးကျော်မှုအတွက်ထောက်ခံနေတာကိုပါဆန့်ကျင်ကြောင်းကန့်ကွက်ဆန္ဒပြကြတာဖြစ်ပါတယ
်။ VOA American တမ်းနဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုက်ဒိုမီတာ32 kHz 9335လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153ညာနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်
။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့လုပ်ရဟာနိုင်ငံငယ်တစ်ခုအတွက်အလွန်ကြီးမားတဲ့ကြေကွဲစရာလုပ်ရအဖြစ်ပါကစ္စတန်စစ်တပ်အကြီးအကဲကပြစ်တင်ရှုံချလိုက်ပြီးအမြန်ဆုံးအပြစ်ခတ်ရစဲဖို့လဲတိုက်တွန်းပြောဆိုလိုက်ပါတယ်။ဗိုလ်ချုပ်ကြီးခမာဂျပစ်ဘာဝါရဲ့စနေနေ့ကတူတူခြားခြားဝေဖန်လိုက်တဲ့သဘောထားဟာရုရှားသမ္မတဗလာဒီမာပူတင်ရဲ့လောရတီကိုဝေဖန်တာမဟုတ်ဘဲဂျာနေကိုကြိုးပမ်းနေတဲ့ဝန်ကြီးချုပ်အင်မရန်ခန်ရဲ့ရည်တည်ချက်နဲ့တိတိတသာပွဲလွှဲနေပါတယ်။ရုရှားရဲ့ကျူးကျော်မှုကြောင့်ယူကရိန်းမှာလူပေါင်းထောင်ချီသေဆုံးပြီးတန်းနဲ့ချီဒုက္ခတွေဖြစ်ကြရနိုင်ငံတစ်ဝက်လောက်ထိခိုက်ပျက်စီးကြရတာဟာစိတ်မကောင်းစရာအဖြစ်ဗိုလ်ချုပ်ကြီးဘာဝါကမြို့တော်အစ္စလာမ်မဘတ်မှာကျင်းပတဲ့နိုင်ငံတကာလုံခြုံရေးဆိုင်ရာညီလာခံမှာရုပ်သံကားနေတင်ပြောဆိုခဲ့ပါတယ်။ပဋိပက္ခကိုပြင်ရှင်းနိုင်ဖို့အမြန်ဆုံးတွေ့ဆုံဆွေးနွေးကြဖို့တိုက်တွန်းပြီးယူကရိန်းရဲ့ထူးချွန်စွာကုကံတိုက်ခိုက်နိုင်တာကိုလည်းဗိုလ်ချုပ်ကြီးဘာဝါကချီးကျူးပြောဆိုလိုက်ပါတယ်။ယူကရိန်းစစ်ပြေဒုက္ခသည်တွေကိုကူညီဖို့အရေးအတွက်ပိုလန်နိုင်ငံကိုရောက်ရှိနေတဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးဒီလိုဖူမီဟာရာရှိဟာဝါဆောမြို့တော်မှာဖွင့်လှစ်ထားတဲ့ယူကရိန်းဒုက္ခသည်စခန်းတစ်ခုကိုစနေနေ့တုန်းကတွားရောက်ခဲ့ပါတယ်။ဂျပန်နိုင်ငံသားရေးဝန်ကြီးရဲ့ပိုလန်ခီးစဉ်အတွင်းပိုလန်ဝန်ကြီးချုပ်အပါအဝင်ဆိုရတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။နိုင်ငံသားရေးဝန်ကြီးဟာရာရှိအပြန်ခရီးမှာယူကရိန်းဒုက္ခသည်တချို့ကိုသူ့ရဲ့ဂျပန်အစိုးရလင်းနဲ့ခေါ်ဆောင်သွားနိုင်ဖို့သက်ဆိုင်ရာတာဝန်ရှိသူတွေကစီစဉ်နေစေဖြစ်ပါတယ်။ဒုက္ခသည်တွေကိုအလွယ်တကူလက်ခံလေးမရှိတဲ့ဂျပန်နိုင်ငံဟာလူသားချင်းစာနာမှုအကူအညီအဖြစ်ယူကရိန်းဒုက္ခသည်တချို့ကိုလက်ခံဖို့ပြီးခဲ့တဲ့လတည်းတုန်းကစတင်ပြင်ဆင်ခဲ့ပါတယ်။ပြီးခဲ့တဲ့တောက်ချနေ့တုန်းကတော့ဂျပန်နိုင်ငံမှာနေထိုင်တဲ့ယူကရိန်းရဲ့ဆွေမျိုးသားချင်း300ကိုဂျပန်ကပြည်ဝင်ခွင့်ပေးခဲ့တယ်လို့ဂျပန်ဆိုင်ရာယူကရိန်းတာအမတ်ကြီးကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ရှိလာမဲ့ရတတပအတွင်းကစပြီးနောက်ထပ်ပုံမရောက်ရှိလာလိမ့်မယ်လို့မျှော်လင့်ထားကြောင်းကိုလည်းတန်အမတ်ကြီးကပြောဆိုခဲ့ပါတယ်။အမေရိကန်ရေတပ်အတွက်နျူကလ িয়ার တိုက်ခိုက်ရေးရင်ငုံသင်္ဘော USS Delaware ကိုပြည်နယ်ဝီလ်လင်တန်မြို့ကအခမ်းအနားမှာသမ္မတဂျိုးဘိုက်တင်ကတရားဝင်တာဝန်အနှင်းလိုက်ပြီး အမေရိကန်အမျိုးသားလုံခြုံရေးအတွက်အားထည်ပေးနိုင်မှာဖြစ်ကြောင်းပြောကြားလိုက်ပါတယ
် As the commander in chief I believe it is our sacred obligation as a nation
ဘီအန်ဒီဒီအကြောင်းစီလတော်ဝင်ပေးမဲ့ကျွန်တော်တို့တပ်ဖွဲ့တွေအတွက်ပြင်ဆင်မှုတွေပစ္စည်းကရိယာတတ်ဆင်ပေးမှုတွေလုပ်ရပါမယ်ဒါအပြင်သူတို့နဲ့သူတို့ရဲ့မိသားစုတွေကိုလည်းစောင့်ရှောက်ရပါမယ်ဒါဟာတိုင်းပြည်တစ်ခုအနေနဲ့အလေးမြတ်ထားပြီးလှုပ်ဆောင်ရမယ့်ဝတ္တရားဖြစ်တယ်လို့ကျွန်တော်ကာကွယ်ရေးဦးစီးချုပ်တယောက်အနေနဲ့ယုံကြည်ပါတယ်လို့စနေနေ့ကအခမ်းအနားမှာသမရဘိုင်ဒင်ပြောဆိုသွားခဲ့တာပါအရှေ388ပြည်ရှိပြီးတော့တပ်ဖွဲ့ဝင်136ဦးလိုက်ပါနိုင်တဲ့နျူကလ িয়ার သုံးတိုက်ခိုက်ရေးရင်ငုံပြင်ဖို့ကို2020ပြည့်နှစ်ဧပြီလမှာရေးချခဲ့တာဖြစ်ပေမဲ့တရားဝင်တာဝန်ပေးရပွဲအခမ်းအနားကိုCOVID-19 ကာယောဂါဘေးကြောင့်နှစ်နှစ်ကြာရွှေ့ဆိုင်းထားခဲ့တာဖြစ်ပါတယ်။ခုနှစ်နှစ်နီးပါးကြာစစ်ပွဲတွေဖြစ်နေတဲ့ယီမင်နိုင်ငံမှာကုလသမဂ္ဂဦးဆောင်ပြုလုပ်ခဲ့တဲ့ယာယီအပြစ်ခတ်ရစဲရေးဟာအရေးပါတဲ့ကိစ္စရပ်တစ်ခုဖြစ်ပြီးရေရှည်တည်ရနိုင်မဲ့ငြိမ်းချမ်းရေးရနိုင်မှုအတွက်နှစ်ဖက်တိုက်ခိုက်နေတဲ့အဖွဲ့တွေရောနိုင်ငံတကာအတိုင်းအဝိုင်းချက်ပါမျှော်လင့်ချက်တစ်ခုဖြစ်လာနိုင်တယ်လို့ယီမင်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ကပြောကြားလိုက်ပါတယ်။အီရန်ကြောတောင်နောက်ကပေးထားတဲ့ဟူတီသဘုံတွေနဲ့ sorry Arabia ဥဆောင်တဲ့တပ်ပေါင်းစုတပ်ဖွဲ့တွေအကြားကုလသမဂ္ဂဂျာဝင်ညီနိုင်ပြီးနှစ်လကြာအပြစ်ခတ်ရစဲရေးသဘောတူညီချက်ဟာစနေနေ့မှာစတင်အသက်ဝင်မှာဖြစ်ပါတယ်ဒီသဘောတူညီချက်ဟာအပြီးတိုင်အပြစ်ခတ်ရစဲရေးအတွက်ပထမအဆင့်ခြေလှမ်းဖြစ်တယ်လို့ယင်းမင်းဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Tim Lander King က Writer သတင်းဌာနနဲ့မေးမြန်းခန်းမှာပြောဆိုခဲ့ပါတယ်ယမင်နိုင်ငံမှာ2016ခုနှစ်တုန်းကတကြိမ်အပြစ်ခတ်ရစဲရေးလုပ်နိုင်ခဲ့ပြီးပြန်ပြတ်သွားခဲ့ပါတယ်။နှစ်ဖက်တိုက်ခိုက်မှုတွေကြောင့်ထောင်ပေါင်းများစွာအသက်ဆုံးရှုံးရပြီးတန်းနဲ့ချီတဲ့ပြည်သူတွေနတ်မွတ်ခေါင်းပါမှုနဲ့ကြုံတွေ့နေရပါတယ
်။တနင်္လာနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ကပြောပြခဲ့တာပါ။အခုဆက်လက်ပြီးတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းဆောင်ပါတွေကိုနားဆင်ကြည့်ရှုရပါမယ်။ပထမဆုံးအနေနဲ့တရုတ်နဲ့မြန်မာစစ်ကောင်စီဆက်ဆံရေးကိုကြားရမှာပါ။မြန်မာနိုင်ငံမှာအပြောင်းလဲတွေဘလို့ဖြစ်ဖြစ်အချုပ်အခြာအာဏာလွတ်လပ်ရေးနဲ့နယ်မြေတည်ထောင်ခိုင်မြဲရေးကိုကာကွယ်ဆောင်ရှောက်နိုင်အောင်အားပေးထောက်ခံမယ့်အကြောင်းမြန်မာစစ်ကောင်စီနိုင်ငံရေးဝန်ကြီးဦးဝနမောင်လင်းနဲ့တွေ့ဆုံရမှာတရုတ်နိုင်ငံရေးဝန်ကြီးဝမ်ယီကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ထဲအယသအစိုးရကိုဖယ်ရှားပြီးအာဏာသိမ်းလိုက်တဲ့စစ်အာဏာပိုင်တွေကိုအနောက်နိုင်ငံတွေကဖိအားပေးမှုတွေတိုးမြင့်နေပြီးဝိုင်းပယ်နေတဲ့အချိန်မှာတရုတ်နိုင်ငံကထိတွေ့ဆက်ဆံတာဟာဘလို့အကြောင်းရင်းတွေရှိပါသလဲ။တရုတ်မြန်မာဆက်ဆံရေးကျွမ်းကျင်သူဒေါက်တာလက်ကျော်စောကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒေါက်တာလက်ကျော်စောခင်ဗျာ။တရုတ်နိုင်ငံသားရေးဝန်ကြီးအနေနဲ့ပေါ့နော်။မြန်မာနိုင်ငံရဲ့ဝန်ကြီးဦးနာမော်လင်ကိုအခုလိုဒီကြံဖိတ်ခေါ်ပြီးတော့ဆက်ဆံရေးကျဆလိုက်ရတာကဒီကမ္ဘာအခြေအနေကအားလုံးခြုံကြည့်မယ်ဆိုရင်ဘာကြောင့်မလို့သုံးသပ်ကြည့်လို့ရလဲ
အခုတော့လေဟိုနိုင်ငံရဲ့ဝန်ကြီးဝန်ကြီးရဲ့လှုပ်ရှားမှုတွေကိုတောက်လျှောက်ကြည့်တာဒီကျမတို့ဗမာပြည်အရေးမတိုင်ခင်ကအာဖဂန်နစ္စတန်အရေးကိုလည်းတော်တော်အလေးပေးတယ်ဗျအာဖဂန်နစ္စတန်နိုင်ငံရဲ့ဝန်ကြီးအပြင်အာဖဂန်နစ္စတန်ရဲ့အင်နာချင်းနိုင်ငံသားရေးဝန်ကြီးတွေပါတဲ့အစီအရေးကြီးတောင်လုပ်တယ်။ဟို level of တောင်တက်တယ်လေ။ရုရှားဝန်ကြီးတောင်တက်တယ်။အဲ့ဒီမှာဆွေးနွေးပြီးတော့သူကဟိုဥဝနမောင်လည်းနဲ့မတွေ့ခင်ပေါ့နော်။အာဖဂန်နစ္စတန်နိုင်ငံသားရေးဝန်ကြီးကိုပြောတဲ့အခါမှာထူးခြားချက်တွေပါတယ်ဗျ။ခင်ဗျားတို့တာလီဘန်အစိုးရဟာတဲ့နိုင်ငံတကာရဲ့အသိမှတ်ပြုမှုခံကျင်တဲ့ဒီအချက်ကကိုယ့်ပြည်တွင်းရဲ့နိုင်ငံရေးတည်ငြိမ်မှုကိုလောက်ရမယ်တဲ့ဒီကပြည်သူတွေခံစားနေရတဲ့ humanitarian crisis အဲ့ဒါကိုပြည်လဲအောင်လုပ်ရမယ်တဲ့သုံးကတော့လူတိုင်းအခွင့်အရေးပေါ် human right တွေအထူးသဖြင့်မိန်းကလေးတွေပညာသင်ကြားရေးတို့ပါလို့လည်းပြန်လည်စဉ်းစားသင့်တယ်တဲ့
ဟုတ်ကဲ့အဲ့ဒီတော့အခုဒီမြန်မာနိုင်ငံခီးစဉ်ဖြစ်လာပုံကရော
အခုလဲဟိုဥဝနမောင်လည်းနဲ့မတွေ့ဘူးသူကအင်ဒိုနီးရှားတို့ဖိလစ်ပိုင်တို့ထိုင်းတို့အဲ့ဒီအာဆီယံကနိုင်ငံသားရေးဝန်ကြီးတွေနဲ့တွေ့ရမှာအဲ့ဥဝနမောင်လည်းမပါလားအဲ့တော့ဟိုဥရောပမှာမီးတောက်နေတဲ့အချိန်မှာသူ့အာရှဒေသမှာဟိုအပူမီးတောက်နိုင်တဲ့ဒေသတွေကိုတတ်နိုင်ကြများလိုက်ငြိမ်းနေလို့ထင်တယ်အဲ့တော့အာဖဂန်နစ္စတန်ကအခြေအနေနဲ့ဗမာပြည်ကအခြေအနေနဲ့ပြည်တွင်းအခြေအနေကခက်ဆင်းဆင်းဖြစ်တာပေါ့နော် humanitarian crisis ကတော့နှစ်နိုင်ငံလုံးဖြစ်နေတာအဲ့ဒီနိုင်ငံတွေမှာဟိုကနိုင်ငံရေးအကြစီးပွားရေးအကြ let Umuya on Jusa Bido, Win Bido, Dikau Bini. Now the cool are they? Please, Nanga Nene, the yoga lonely at Belgium Road to Arabia. The Talam Yatoro Pogwali, Hodorazo, Lao Nedam Pogwali, a cool Lawan is set your tiny setoma. A Jamaro Pama Bido, Don Sansu Ginevara. The water is a little bit of a problem.
ကျွန်တော်တို့ဗမာပြည်ကိုပြန်ပြီးတော့ဆွေးနိုင်ရဆွေးခဲ့နေတယ်။ဟုတ်ကဲ့ဆရာမဒီနေရာမှာတစ်ခုကမြန်မာနိုင်ငံထဲမှာပေါ့နော်အမျိုးသားပြည်နယ်တင်ပြရင်းနဲ့ဒီမိုကရေစီအစဉ်အကြောင်းလေးကိုပြန်စဖို့ဆိုပြီးတော့ဟုတ်ကဲ့ပြောသွားတာကိုတော့အဲ့ဒါကရောဒီကွန်မြူနစ်နိုင်ငံတစ်ခုဆိုပေမဲ့တိတ်ပြီးသမယောကြကွန်မြူနစ်ဝါဒကြီးကိုဖက်တွေ့ထားတာမဟုတ်ဘူးဗျာတော်တော်ပြုတ်
globalization ဖြစ်လာတာရော information technology တိတ်မြင့်လာတာရောသူကခိုင်းလို့တိတ်တင်းကျပ်နေတယ်စနစ်မဟုတ်တော့ဘူး။နောက်သူတို့အခုတင်းနေတာကပြည်သူဒီမိုကရေစီဆိုပြီးတဲ့အဲ့တော့သူ့နိုင်ငံမှာလည်းအလိုက်အချောက်ဒီမိုကရေစီတော်တော်လေးကိုဖွင့်လာတဲ့အောက်မှာကျန်တဲ့နိုင်ငံတွေမှာလည်းနောက်တစ်ခုကဗမာပြည်မှာသူတို့ဆက်ဆံမှုကြီးပဲဆက်အုပ်စုဆက်ဆက်အမအလုံးမဖြစ်ဘူးကြသူတို့ကြည့်ရလေအဲ့တော့ဒေါံဆန်းစုကြည်နဲ့ငါနဲ့ဆက်ဆံလိုက်တဲ့အခါမှာတကယ်တရားအလုပ်ဖြစ်တော့အဲ့လိုအလုပ်ပြန်ဖြစ်အောင်သူကလည်းနည်းနည်းပြန်ကြိုးစားပေးပုံရတယ်နောက်အထူးသဖြင့်ကျမတို့ဗမာပြည်သူတို့ဆေးအုပ်စုနဲ့ပတ်သက်လို့တိတ်ပြီးတော့ကြက်ကားနေပြီဆိုတာသူတို့သိတယ်ခိုးလုံးကသူ့ဘုံမှာမုန်းကြီးတာလေဒီနာဝတာတို့နာဖာတို့နဲ့တိတ်ရောလွန်းလွန်းဆိုတာလည်းသူတို့သိတယ်ဒါကြောင့်မလို့အဲ့ဒီနောက်ပိုင်းကဥပိန်ဆိုင်ခဲ့တို့ဒေါံဆန်းစုကြည်တို့ဒီမှာပြည်သူနဲ့ပြည်သူပေါ့နော် people to people ဆိုတာလေတော်တော်များများလောက်ကြတာလေအဲ့နောက်ပိုင်းဆိုရင်တိုင်းဘာပါတီကလူတွေရောတခြားပါတီကလူတွေရောအများကြီးဖိတ်ပြီးတရုတ်ပြည်ကဆက်ဆံရေးကောင်းအောင်ကြိုးစားလာတာဖြစ်တယ်အဲ့ဒါကြောင့်မလို့ဒီစကားပြောလာတာပဲကိုတလို့ကတကြက်တောင်မြင်သေးတဲ့ energy ကိုဖျက်သိမ်းတာကိုသူတို့သဘောမတူဘူးလို့ဖတ်ပြောထားတာအဲ့တော့ဗမာပြည်မှာလည်းစေအုပ်စုနဲ့ဆိုင်တော့ဒီမိုကရေစီနည်းနည်းဖွံ့ဖြိုးလာတာပိုကောင်းတယ်လို့များသူတို့တွက်လာမှမဖြစ်တာဒါကြောင့်မလို့ဗမာပြည်သူတွေလည်းကြိုက်နိုင်ရဲ့စကားမျိုးလည်းပြောရတာဖြစ်ပါဘူးအဲ့တော့ကျွန်တော်တို့ရဲ့ထောက်ခံမှုကိုရယူခြင်းခင်ဗျားတို့ခရီးအတိုင်းဒီမိုကရေစီလမ်းကိုပြန်ဖွင့်ပေးရမယ်နောက်ကျွန်တော်တို့ရဲ့သဘောတူစာချုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ပေးဖို့ဆက်လက်လှုပ်ဆောင်မှု
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာလှချောသောခင်ဗျာ
ဒေါက်တာလှချောသောကိုကိုဝင်းမင်းမေးမြန်းထားတာကိုကြားရတာပါအခုဆက်ပြီးသတင်းအပတ်စဉ်ကဏ္ဍတစ်ခုကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံတဝန်လူခွင့်ရဲ့အခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်ကိုနားဆင်ကြရမှာပါဒီတစ်ပတ်မှာတော့ကင်းပြည်နယ်အတွင်းတိုက်ပွဲတွေကြောင့်စိုက်ပျိုးရေးလုပ်ငန်းထိခိုက်နေတဲ့အကြောင်းကိုပြောပြထားပါတယ်ဒီအစီအစဉ်ကို Frontier မြန်မာဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပြင်ဆင်ပေးနေတဲ့ဒုသံပတ်စီအစံလွှင့်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ရှိရွယ်လေတို့ကပြင်ဆင်ကြားဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ပြည်ပြည်နဲ့ KNU ချင်းချုံနေနေတွေမှာစစ်တပ်ဂျိုးစစ်ချင်းမှုကြောင့်လူသိန်းနဲ့ချီမရဲစွက်ခွာထွက်ပြေးနေရပြီးတေဆုံးသူအရင်အတွက်ကိုတော့အတိအကျမသိရသေးပါဘူး။ဒီလိုဖြစ်ရတဲ့ကြောင့်ပြင်းပြင်းနဲ့ကစာပြုံးရေးကိုအဓိကမိခိုးနေရသူတွေအတွက်ကြီးမားတဲ့စီးပွားရေးဆိုင်ရာစင်ခေါ်မှုတွေဖြစ်ပေါ်လာစေပါတယ်။ဒီဆောင်မကိုဒိုးဆိုင်ရဲ့မိဖက်မီဒီယာဖြစ်တဲ့ KIC ကသတင်းတော်စောလောဒုကစူးစီးတင်ဆက်ထားပါတယ
်။ပြင်းပြင်းနဲ့ရဲ့မြို့ရွာတွေမှာလက်လက်ကြီးအတန်နဲ့တနက်တန်တွေကိုပြီးခဲ့တဲ့နှစ်ကစတက်ကြခဲ့ရပါတယ်။စစ်တပ်ရဲ့တိုက်လူရင်တွေကသောမမဘွားကနေပြည်သူလူနေရက်ွက်တကူလေချောင်းကနေအပြင်းအထန်တိုက်ခိုက်နေတော့ရွာသားတွေဟာတော်တယ်ကိုပုံရှောင်ထကြရပါတယ်ပဋိပက္ခတွေဟာမနှစ်ကစစ်တပ်အာဏာသိမ်းလိုက်ခြင်းကစပြီးကင်းပြည်နယ်ပါဝင်တနိုင်ငံလုံးမှာအရှိန်မြင့်တက်လာခဲ့ပါတယ်ဆယ်စုနှစ်ချီပဋိပက္ခဖြစ်ပွားနေတဲ့ KNU ထိချုပ်နယ်မြေကညှိတက်နေတဲ့စစ်ပွဲတွေဟာ ဆီအနာသိမ်းပြီးနောက်မှာတော့အချိန်မြင့်တင်လိုက်တယ်လို့ဖြစ်ပြီးစစ်ရေးအတင်းမှဆုံးနေမည်တစ်ခုဖြစ်လာပါတယ်စစ်တပ်အနာသိမ်းလိုက်အချိန်မှာကင်းပြည်နယ်ကပြည်သူတသိန်းခွဲလာနေရဆုံးခွာထွက်ပြေးနေရပြီးအဲ့ဒီအထက်ကတထောင်ကျော်ဟာနိစ္စရာထိုင်းနိုင်ငံကိုထွက်ပြေးနေကြရပါတယ
်ဟာအဲ့ဒီဟောက်ကြည့်ဟောအဲ့ဒီအိတ်တွေနဲ့ရေတော့ဘလို့ဖြစ်မလဲအိတ်တွေထားခဲ့ကြပါ
တိုက်ပွဲတွေကြမှာပေဆုံးသူတွေရှိပြီးအရေးအတွက်အတိအကျတော့မသိရပါဘူးအဲ့ဒီလိုစွန့်ပြေးရသူတွေအထက်မှာ KNU ထိန်းချုပ်တဲ့နေရာတစ်ခုဖြစ်တဲ့ဖပုမာနေထိုင်တဲ့နော်ဖဖို့တယောက်အပါအဝင်ဖြစ်ပါတယ်လွန်ခဲ့တဲ့လတွေတုန်းကသူမရဲ့ channel မှာရာသီအပင်တွေစိုက်ပျိုးထားပြီးတိုက်ပွဲတွေဖြစ်နေတာကြောင့်အခုအချိန်ထိ channel မပြောင်းနိုင်သေးပါဘူး
ကျွန်တော်မှကိုယ်ကျွန်တော်ကအဆုံစိုက်ထားရဆိုတော့စိုက်စားပြူစားအဲ့လိုမျိုးဖတ်အချိန်ဆိုဖတ်ဝါအချိန်ဆိုဝါစနွေးအချိန်ဆိုစနွေးဒီလိုမျိုးလောက်တက်စားဒဝင်းကြီးကြတဲ့အချိန်ဆိုဒဝင်းဒီပွင့်တဲ့အချိန်ဆိုဒဝင်းချန်တော်ခေါက်ဒဝင်းကြီးကြတဲ့အချိန်ဆိုဒဝင်းကြီးကောက်ရောင်းအဲ့လိုမျိုးခုဒဝင်းကြီးကောက်တဲ့အချိန်ဆိုလည်းဒဝင်းကြီးကောက်လို့မရတော့
သူမကအခုနှစ်ဇန်နဝါရီလကစတင်စစ်ပေးရှောင်နေရပြီအခုအချိန်ထိ channel အပင်တွေကိုဘယ်လိုပုံစံဖြစ်နေလဲဆိုတာကိုမသိနိုင်ပါဘူးဒီလိုဆုံးရှုံးမှုတွေကိုတွက်ကြည့်တိုင်းရင်ပူတယ်လို့ဆိုပါတယ
်ဒဝင်းကြီးဆိုတနေ့ဆိုလို့ရှိရင်ဒီတနေ့မှဆိုရင်သူကတစ်ခေါက်ရသည်အပြည့်ဆိုတော့ဗော7တန်းရတဲ့ခါလည်းရတယ်9တန်းရတဲ့ခါလည်းရတယ်အဲ့ဒီမြစ်တွေကိုဗောနော်အနည်းနဲ့အများဆိုတော့အဲ့ဒါလိုမျိုးအဲ့ဒါအခုစနွေးဆိုလို့ရှိရင်တနေ့ကိုအချိန်150ထွက်တယ်150ထွက်တာကိုဒီစမီးတပိတ်တာကိုဖပုံမှာရောင်းတာ8000 8000ဆိုရင်10ဆိုရင်8000ရတယ်အချိန်150ထွက်တယ်ဆိုတော့ဆူဆုံးမှုတော့ရှိတာပေါ့မဟုတ်လေရေတက်လို့မရတော့ရှိတာပေါ့အ
ဲ့ဒီဒေသတွေမှာပဋိပက္ခတွေကြောင့်ငွေကြေးဆုံးရှုံးရတာကနော်ဖဖို့တူတယ်မဟုတ်ပါဘူးတိုက်ပွဲတွေကြောင့် KNU အမခန့်ထင်းချုံနယ်မြေဖပုံမြို့နယ်အတွင်းမှာရှိတယ်ကြေးရွာများကထောင်ပေါင်းများစွာသောဒေသခံတွေကရင်ဆိုင်ကြုံတွေ့နေရတာပါတိုက်ပွဲတွေကြောင့်ရာထောင်ပေါင်းများစွာသောဒေသခံတွေဟာနေရာပြောင်းရွှေ့ဖို့ဖိအားပေးခံရပါတယ်ထွန်းနီတူစွာ KNU ဒူပလာယာခိုင်တဲကလက်ကီကောဒေသမှာဒီဇင်ဘာလကတည်းကစစ်ကောင်စီကလင်းပြန်တွေလက်နက်ကြီးတွေနဲ့လာရောက်ပစ်ခတ်တာကြောင့်ရွာသား2000ကျော်ခြံတွေကိုထားခဲ့ရပြီးထွက်ပြေးခဲ့ကြရပါတယ်ဒီလိုထွက်ပြေးတင်းရှောင်ရတာတွေကအကြောက်တရားနဲ့စိတ်ဒဏ်ရာတွေပင်ရေရှည်ငွေကြေးအကျက်တဲတွေကိုလည်းဖန်တီးနေပါတယ်။နိုင်ငံရဲ့တိုင်းဒေသကြီးတွေနဲ့ပြည်နယ်တွေလိုပဲကင်းပြည်နယ်ကလူဦးရေအများစုဟာစိုက်ပျိုးရေးပေါ်မိခိုပြီးအသက်မွေးဝမ်းကြောင်းနေကြရတာပါ။ဒါကြောင့်သီးနှံစိုက်ပျိုးမြေတွေကိုစွန့်ပစ်ပြီးဖိအားပေးရွှေ့ပြောင်းခံရတာဟာတခါတရံမှမျိုးဆက်ပေါင်းများစွာအသက်မွေးဝမ်းကြောင်းမဲ့ဘဝကိုရောက်စေပါတယ်။ကင်းပြည်နယ်မှာဆန်စပါးပြောင်းကျန်တို့ကိုအများဆုံးစိုက်ပျိုးပြီးစီရွက်ကြီးကွန်ဒီရောဘာပဲမျိုးစုံတွေကိုလည်းစိုက်ပျိုးပါတယ်ကင်းပြည်နယ်အတွင်းမှာ2019ခုနှစ်အထိပြောင်းစပါမြေပဲရောဘာတန်ချိန်7,800ကျော်ထွက်ခဲ့ပြီးအဲ့ဒီကနေပြည်နယ်စီးပွားရေးအတွက်ဘဏ္ဍာဝင်များစွာရှာနိုင်ခဲ့ပါတယ်လက်ရှိအချိန်မှာတော့မလုံခြုံမှုတွေကြားမှာအလုလက်မဲ့ဖြစ်ကုန်နေကြပြီးပြည်နယ်စီးပွားရေးအခြေအနေကလည်းမရေရာတော့ပါဘူးကရင်လူခွေရေအဖွဲ့မကြခင်ကထုတ်ပြန်ထားတဲ့အစီရင်ခံစာအရဒေသခံတွေဟာသူတို့ရိတ်သိမ်းထားတဲ့တည်နှံတွေကိုရောင်းချဖို့မရကြတော့သလိုစားနေရိတ်ခါမလုံလောက်မှုတွေလည်းကြေကြေပြပြဖြစ်နေတယ်လို့ဆိုပါတယ်။အင်ယာစွန့်ပြီးမပြရခင်တုန်းကလက်ကီကောကဒေသခံတွေဟာပြောင်းဆိုင်ပြူရောင်းချပြီးအသက်မွေးကြပါတယ်။ပြောင်းဆိုင်သူတို့ဖြစ်တဲ့နော်စောမဲကလည်းတိုးတန်ကိုအခုလိုပြောပါတယ်။
ဒီနေ့တော့ကျွန်မကြောင်မျိုးစစ်တုပ်ပုတ်လို့လေအခုအချိန်ထိပြန်မလုပ်နိုင်သေးဘူးအားလုံးကတော့ဆုံးရှုံးတာပေါ့နောက်ပတ်စံအတိုးလဲယူထားသေးတယ်လေလူလဲငားရတယ်မျိုးစစ်အတွက်လူငားအတွက်တော့အကျွေးတတော်ကိုတဲ့တာပူတဆေးတွေပြီးတော့မြေဩစာဝဲတွေလည်းဝင်ရတယ်ဒီမာနာတာစီအဖေဦးကြီးတယောက်ကိုလည်းကြည့်ရတယ်ဈေးလည်းခဏခဏချိုးရတယ်လေကြောင်လဲပြန်မလုပ်ရဘူးသူများတွေလမ်းပိတ်တော့ပြန်မလုပ်ရဘူးပေါ့
ပြောင်းဆိုင်သူတွေဟာထိုင်းလုပ်ငန်းရှင်တွေကနေချင်းငွေယူပြီးစိုက်ပျိုးရတာဖြစ်တာကြောင့်အခုလိုမစိုက်ပျိုးနိုင်တော့တဲ့အခါအကျွေးနဲ့နှစ်ပြီးပြန်လည်ရုန်းကန်ဖို့ခက်လာပါတယ်စိုက်ပျိုးတဲ့သူတွေတို့ကတော့ညပိုင်းတော်တွင်မှာတွားအိပ်ပြီးနှစ်ခင်းနှစ်လေအချိန်နေကြည့်ပြီးချန်ခင်းလေယာခင်းနဲ့တင်းနဲ့စိုက်ပျိုးခင်းနေပြန်လာလောက်ကင်တာရှိတယ်လို့ဒေသခံတွေကပြောပါတယ်တချို့ကတော့စစ်သားတွေလက်ထက်မှာနှစ်ဆက်ခံရမှာကိုကြောက်ပြီးသူတို့စိုက်ခင်းတဲ့ရွာကိုသွားဖို့ တွန်းဆုတ်နေကြပါတယ်ဇန်နဝါရီလမှာမြန်မာစစ်တပ်ကတိုက်လေရင်ပြည်မှာ KNU တပ်မဟာ9နံကိုအနည်းဆုံး3ချိန်လောက်လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်ဘုံဆက်လေးလုံးနဲ့လက်နက်ကြီး182ချိန်ပစ်ခတ်တယ်လို့ဒေသအတွင်းသတင်းတွေကဆိုပါတယ် KNU သတင်းနဲ့ပြန်ကြားရေးကတော့ဒီတိုက်ခိုက်မှုတွေကြောင့်လက်နက်ကြီးထိပ်ပြီးတိုက်ဆုံမှုတွေရှိတယ်လို့အတည်ပြုပြောပါတယ်လေကီကောစစ်ရှောင်းကိုညထောက်ပတ်ပေးသူကိုစုပိုင်ကတော့ဒီလိုမျိုးစိုက်ပျိုးဖို့မဖြစ်နိုင်တော့ရင်အလှူရှင်တွေပူပြီးလိုအပ်လာနိုင်တယ်လို့ဆိုပါတယ်
။ကျောင်းကလည်းတခါမကြည့်ရသေးဘူးလေနော်။တခါကတခါဥမာငါတောင်းမှုရိုက်ငါတောင်းမှုလို့မရတော့ဘူးနော်။ဥကငါတောင်းမှုရင်တခါကလည်းနှစ်ပေါင်းကွဲဖို့သုံးပေါင်းဖို့တခါကလည်းသတိမှုရင်ငါတောင်းဖို့နော်။အဲ့လိုကြီးဖြစ်ကုန်တာပေါ့အကုန်လုံး။အခုတော်တော်များများအဲ့လိုကြီးနေပါလေ။နောက်နေ့အတွက်ကဆိုရင်တော့ဒီစစ်ကတာရှည်သွားမယ်ဆိုရင်တော့သူတို့တို့ကလုပ်ရစားရတာဘလို့မှစုံပြေဘူး။အိမ်ကြောင်မနေနိုင်မနဲ့စိုက်ခင်းမှုစိုက်ဖို့ဆိုတော့မလွယ်တော့ဘူးပေါ့နော်။ဒီစစ်ကဘူးဦးမချင်းဆိုရင်တော့ကျွန်တော်တို့အများအားလုံးမှအောက်ပတ်မှုကအလှူရှင်တွေလိုသွားပြီပေါ့နော်။ကျွန်တော်တို့အခုပဲ26ကဆိုတော့ကျောင်းပဲဟိုအတားတော့ကျောင်းပဲမှမပို့နိုင်ဘူးဆိုရင်ကိုနိုးတို့မှုကရှင်းတယ်ဒီဘက်ကလည်းပို့ကုန်ကဘာမှမရှိတော့ဘူးဒီ26ဆိုရင
်စစ်ဘေးရှောင်စခန်းတောင်ဝရှိသူတူဖြစ်တယ်ဇော့ပေါ်လေကာလီလာမှုကတော့မြန်မာစစ်တပ်ဟာသာမန်ပြည်သူတွေကို KNLA အဖွဲ့ဝင်တွေလို့ဆွဆွဲပြီးဥတီတိုက်ခတ်နေတယ်လို့ဆိုပါတယ်
ပြည်သူလူထုလုံးကဲစားတော့နေတဲ့နေရာတွေလည်းလက်နေကြီးလည်းထူတယ်။နောက်ပြီးတော့ပြည်သူလူထုတွေလည်းလုံငါကင်ငါဘဝပြလဲထူထော်ရတော့လွတ်စားကဲစားနေကြကြတော့လမ်းမှာတွေ့လဲတနာချေချောင်းပြည်တယ်။တင်းနဲ့ထိလဲသူတို့ပြည်တယ်။အဲ့ဒါကြတော့ပြောမယ်ဆိုရင်စစ်ကောင်စီရဲ့အကြည့်ကကြတော့ဟိုးစွန်းလုံးငင်ငယ်တို့ကအဲ့ဒီလိုပဲ။ကျွန်တော်ငင်ငယ်တို့ကခုတက်တီဒီစစ်ကောင်စီရဲ့အကြည့်ကကြတော့တိုးတက်ကြောင်းလက္ခဏာတွေတစုံတရာကျွန်တော်မတွေ့ဘူးကကျွန်တော်တို့အဲ့ဒီပဲခါစားနေရတာပဲ
။ကရင်အမျိုးသမီးအဖွဲ့ KWO ရဲ့အချက်အလက်တွေရ KNU ထိန်းချုပ်ထားတဲ့ခရိုင်ခုနှစ်ခုအတွင်းမှာစစ်ဘေးရှောင်ပြည်သူ3,400ကျော်ရှိနေပါတယ်။အများစုဟာနေရက်ဆုံးခွာလာရတာကြောင့်အလုလက်မဲ့တွေဖြစ်ကုန်ကြပါပြီ။ကရင်လူအခွင့်အရေးဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒစုက
ဒီအခြေအနေဟာအရေးကြီးတဲ့ကောင်းမှုလားကိုလိုအပ်တယ်။ဘာလို့လဲဆိုလို့ရှိရင်လက်ရှိမှာလူသားချင်းစာနာထပ်တာမှုအကြအတက်ကလည်းအများကြီးစစ်ဘေးရှောင်တဲ့နေရာတိုင်းစီကိုမရောက်ရှိဘူး။အရေးရှိပေါ့နော်။ဆက်မှုအကြောင်းပြုဖို့အတွက်ဘလို့မှမဖြစ်နိုင်တော့တဲ့အတွက်ကြောင့်မလို့ဒါဟာအင်မတန်မှအရေးကြီးပြီးတော့မှဆော့တလင်းပြန်လည်ပြီးတော့မှဒီအခြေအနေတွေကိုကောင်းမွန်လာဖို့လိုအပ်တယ်ဒါမှသာလေစစ်တီရှောင်းနေရတဲ့ပြည်သူတွေရဲ့ဘဝပြန်လည်ထူထောင်လာနိုင်တယ်ပြည်သူတွေကိုကြီးမားထားပြီးထူးဆန်းစေမှုလောက်တာမျိုးတွေကိုချက်ချင်းချင်းတက်ပြဖို့အတွက်ပြည်သူတွေပြန်လည်နေလန်ထူနိုင်ဖို့ပြည်သူတွေအဆက်မဝန်ကြောင့်ပြုနိုင်ဖို့ကကြတော့ဒီမူလထုံမူရှိဖို့အတွက်ဒါအရေးကြီးလို့အနေနဲ့ပေါ့ဒီမတရားအနာပိနေစစ်ကောင်စီတပ်ဖွဲ့တွေကိုနော်နိုင်ငံတကာကနေပြီးတော့မှလုံးဝပွိုင်းပြီးတော့မှနော်အစီမသေယုံမူရရှိလာအောင်အစီအဖတ်မပြုတ်ပြဖို့ရည်ပြီးလို့ရှိရင်ပြည်သူတွေကိုသုံးဝကာကွယ်တည်တဲ့ပြည်သူတွေအဆန်ကိုနားထောင်တဲ့အစိုးရကရအစစ်အမှန်ပေါ်ထုံးလာဖို့အတွက်ဒါအလောက်ကဝိုင်းဝန်းလှုပ်ဆောင်ပြဖို့လိုတယ်ပေါ့နော်
ပြန်ဆက်ပြီးတဲ့အစီအစဉ်ကိုနားဆင်ကြကြရလို့ပြည်သူ့နယ်လို့ဒုတိယအဖွဲ့သားတွေကပြောလို့ပါတယ်။ဒီဆောင်မှမှာလူကြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။ဒုတိယအဖွဲ့ရှင်တန်ရွှေစီစဉ်ကိုဒုတိယ Facebook စာမျက်နှာအပြင် SoundCloud, YouTube, iTunes နဲ့လည်းမြောက်နားဆင်နိုင်ပါသေးတယ်လို့ VOA ကထုတ်ပြန်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00အထိနဲ့အနည်းငယ်နေနေမနက်6:00ကနေ9:00အထိမှလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအသင်းရှင်တွေကပတ်ဝန်းကျင်ထင်ရှားပြီးစံပြရမြန်မာနဲ့ကိုလေးချင်းတို့လည်းကပူးပေါင်းပြင်ဆင်ကြပါရဲ့။ဒီအတိုင်းအစီအစဉ်ကိုနားဆင်နေတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်
။ VOA American တိုင်းရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့ပေးသခြင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ
UA မြန်မာပိုင်းစီစဉ်ရဲ့ video နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UA mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင် ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဟပ်ရှုနိုင်ပါတယ်ခင်ဗျာ
VOA အမေရိကန်တန်ရဲ့မနေ့ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32နဲ့49ဒိုကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ် VOA ရဲ့မနေ့ကင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထိုက်ရိုက်တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်အဲ့ဒီအထက်ကကြားရမှာတကူကတော့
ကျောင်းနေတဲ့အခါကျရင်သူနားလေတဲ့စကားနဲ့စတင်ပေးဖို့ပေါ့အဲ့ဒါကျွန်တော်တောင်းဆိုတာပါသူနားလေတဲ့ဘာသာစကားနဲ့သင်ကြားခွင့်မရရင်ကလေးတွေကအကျောင်းမှာစတင်ဖို့ခက်တယ်အခုကျွန်တော်တို့တောင်ပေါ်ကကလေးတွေအဲ့ဒီခက်ခဲရှိတယ
်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာအပြည့်စုံကြားရမှာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေမထုတ်လုပ်ခင်မှာသတင်းဆောင်ပါတပုတ်ကိုအရင်တင်ဆက်ပေးခြင်းပါတယ်ယူကရိန်းနိုင်ငံမှာစစ်ဖြစ်နေတဲ့ဒေသတွေပိုများလာပြီးစစ်ပွဲတွေကလည်းပြင်းထန်လာတဲ့အတွက်နိုင်ငံတဝန်းဒေသတွေမှာလူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်ချက်တွေလည်းပိုးပို့ပြီးများလာတဲ့အကြောင်းကုလသမဂ္ဂအေဂျင်စီတွေကပြောပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေလီဇာရှလိုင်းပေးပို့ထားတဲ့သတင်းဆောင်ပါကိုမတ်သိန်ဂျီထိုက်ကပြန်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံတွင်စစ်နေရိတ်ခါရော့ချလာနေသလိုရဖို့လည်းပိုးပြီးခက်လာနေကြောင်း WFP ကမ္ဘာစစ်နေရိတ်ခါအစီအစဉ်ကပြောပါတယ်လုံခြုံရေးအန္တရာယ်ရှိပေမဲ့လည်းဖေဖော်ဝါရီ24ရက်နေ့ရုရှားတို့ယူကရိန်းကိုစပီးကျူးကျော်ခြင်းကစလို့လူတသန်းကိုရိတ်ခါထောက်ပံ့ရေးအတွက်စီမံဆောင်ရွက်နေကြောင်း WFP ကပြောပါတယ်။လုံခြုံရေးအခြေအနေမတည်ငြိမ်မှုအတွင်းအလျင်မြန်ရွှေ့ပြောင်းနေကြတဲ့လူထုရဲ့လိုအပ်ချက်ဒါမှမဟုတ်လည်းနိုင်ငံရဲ့ပျက်စီးမှုတို့ကိုဆန်းစစ်ဖို့ခက်ကြောင်းယူကရိန်းနောက်ပိုင်းလဗီးမြို့မှာရှိနေတဲ့ WFP ရဲ့ပြောခွင့်ရတွမ်ဆန်ဖီရီကပြောပါတယ်
I have just returned from a voucher
distribution. Lavisa ထောက်ပံ့ရေးပြန်ပေးတဲ့စင်တာကနေပြန်လာတာပါ။လူတန်းရှိကြီးဖြစ်နေပါတယ်။သူတို့မှာရွေးချယ်စရာနည်းလာနေပြီးနေတိုင်းဒုက္ခရောက်နေကြပါတယ်။ကမ္ဘာစာနာရေးခါအစီအစဉ်အနေနဲ့ကတော့လူတွေကိုပို့ပြီးကူညီပေးရေးပဲဖြစ်ပါတယ
်။ယူကရိန်းနိုင်ငံတွင်းကပြည်သူ3သန်းကျော်နဲ့အိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးချသူလူပေါင်း3သိန်းတို့ကိုစာနာရေးခံနဲ့ငွေကြေးထောက်ပံ့နိုင်ရေး WFP ကရည်ရွယ်ထားကြောင်းဖီရီကပြောပါတယ်။WFP ချုံရတဲ့အခက်အခဲဆုံးကိစ္စကတော့မတိမငိမ့်ဒေသတွေမှာစစ်နေရိတ်ခါဖြန့်ဝေပေးရေးမိဖက်တွေမလုံလောက်တဲ့ကိစ္စဖြစ်ကြောင်းလည်းသူကပြောပါတယ်။ဒီလုပ်ငန်းစဉ်အတွက်အစိုးရမဟုတ်တဲ့အဖွဲ့တွေနဲ့ရပ်ဖက်အဖွဲ့အစည်းတွေနောက်ဆုံးဖျားချောင်းတွေရဲ့အကူအညီကိုပါရယူနိုင်ဖို့ WFP ကစူးစမ်းနေကြောင်းလည်းပြောပါတယ်
။ In areas that are indirectly affected by the
war လည်းဒီနေရာပုံမှန်ဖွင့်နေပါတယ်။အစားအသောက်ရနိုင်ပြီးစစ်တံကိုတိုက်ရိုက်မခံရတဲ့ဒေသတွေမှာတော့ထောက်ပံ့ရေးအနေနဲ့ငွေကြေးနဲ့အစားအသောက်အတွက်လက်မှတ်တွေဆက်ပြီးပေးနေပါတယ်။အဆင်ပြေတဲ့နေရာတွေမှာတော့ WFP ကယူကရိန်းနိုင်ငံတွင်ကနေစားနပ်ရိက္ခာဝယ်မှာပါ။ဒီလိုလုပ်ရင်တော့နေရာစွန့်ခွာထွက်ပြေးနေရတဲ့လူတို့ကိုထောက်ပံ့ပေးရေးစီးပွားရေးမှာငွေကြေးပံ့ပိုးပေးရလဲရောက်ပါတယ
်။ယူကရိန်းပြည်ပခါကြောင့်ကမ္ဘာစားနပ်ရိက္ခာထောက်ပံ့မှုမှာတည်တည်တတ်တတ်ရက်ခတ်ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကပြောပါတယ်။ရုရှားနဲ့ယူကရိန်းတို့ကကမ္ဘာဂျုံကုံသွေးရေးရဲ့30ရာခိုင်နှုန်းနီးပါးရှိပြီးအနည်းဆုံးနိုင်ငံ50တို့ဟာဒီနိုင်ငံတွေကတင်သွင်းမှုကိုမိခိုနေရကြောင်းလဲစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကပြောပါတယ်။ရုရှားနဲ့ယူကရိန်းရဲ့ဂျုံတင်ပို့မှုရောကြမှုနောက်စားနပ်ရိက္ခာဈေးနှုန်းတွေတက်လာတာတွေနဲ့အတူပဲကမ္ဘာတလောစားနပ်ရိက္ခာပုံမှုရှားပါလာမယ်လို့ FAO ကပြောဆိုထားပါတယ်ရှင်။
အခုတကအပတ်စဉ်ကဏ္ဍကိုတင်ဆက်ပေးပါမယ်။အရင်ဦးဆုံးဥတင်ပေါင်တန်းအပတ်စဉ်တင်ဆက်နေတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုကြားရမှာပါ။ပညာရေးမှာအရေးကြီးတဲ့လူနည်းစုအခွင့်အရေးတရက်ကတော့မိခင်ဘာသာစကားနဲ့ကျောင်းချိန်အတွင်းသင်ကြားရေးဖြစ်ပါတဲ့မြမပညာရေးစနစ်မှာတော့ဒီလူနည်းစုအခွင့်အရေးတွေတိတ်နေရကြသေးပါဘူး။ဖက်ဒရယ်ဒီမိုကရေစီနိုင်ငံတိုင်းငံကိုထူထောင်တဲ့အခါအဲ့ဒီအခွင့်အရေးအပါအဝင်လူနည်းစုအခွင့်အရေးတွေကိုဖွဲ့စည်းပုံနဲ့အကာအကွယ်ပေးထားပါတယ်။ဦးတင်မောင်တန်းကဒေါက်တာသိန်းဝင်နဲ့မေးမြန်းပြီးဒုတိယပိုင်းအဖြစ်ဆက်လက်ဆွေးနွေးထားတာနားဆင်ကြပါခင်ဗျာ
ပညာရေးမှာလူနည်းစုအခွင့်အရေးများကိစ္စပထမပိုင်းကိုပြီးခဲ့တဲ့အပတ်ကဒေါက်တာသိန်းဝင်နဲ့ကျွန်တော်တို့ဆွေးနွေးခဲ့ကြပါတယ်နိုင်ငံချို့မှာလူနည်းစုအခွင့်အရေးနဲ့ပတ်သက်ပြီးဥပဒေပြဋ္ဌာန်းသတ်မှတ်ထားကြပါတယ်လူနည်းစုဆိုတာဘာလို့အဓိပ္ပာယ်ဖွင့်ဆိုသတ်မှတ်ကြပါလဲမြန်မာနိုင်ငံမှာလည်းပစိဥ်ထုတ်ပုံအခြေခံဥပဒေအရလူနည်းစုဆိုတာကိုဖွင့်ဆိုဖို့တော့အတူ ดูแล้วคุณยายใส่อุบลีเปียเปียทั้งหมดเลยดูว่าเป็นลูกเสียดายเลยล่ะสวยเลยเก็บไว้ยี่เรื่องส่วนจำมาแล้วดูยังสูดูแลสูดูตั้งแต่ข้าทานในใต้น่าจะพอยาดูยอดจะพอยาอินเชื่อมจะพอยาดูยอดสูดสูงอ่ะแต่ชาวสูดเลยพอมาเอ็งเลยลูกสับปะรดเนี่ยสีลูกเขาเลยแต่สีจะพอแล้วเอาขันจะพออุซาปีลิมาชาดูจะพอ ทีนี้คันจะบอกเลยชินิดนะสุดเลยเช่นกันโตเจ็บเช่นเดียวกันชอบอะไรรู้ยังเนี่ยก็ดีกว่าไม่จะรู้เลยสัวเลยไอ้ที่รู้จะบอกเลยชิมิชิแก้ชัดเด็กขามาเลยรู้ไหมสุกัดอ่ะรู้มาไอ้ที่รู้จะบอกได้ไหมไม่ใช่จะบอกรู้รู้เจ้าได้จะรู้รู้เนี่ยสุกัดไอ้ที่รู้ขันซะเช่นนี้นะชิมิชิเนี่ยเช่นทุกแก้ชัดเด็กจะบอกเลยมันอะไรก็มาเลยรู้เนี่ยสุกัดจะบอกรู้
พระมหาวิปัสสนาเต็มเลยนะสุนิเกติปัญญาเย่มามุวาระชั่งมาเองเนี่ยพัตตุลูอคุลูอสุปตะเกระเนี่ยดูที่อาวัยงูซาลัยปิยาจิคุณะปัญญาเย่มุวาระดียิสวยเรียกขามาปะปัญญาอุบลีดีมุวาระดียิสวยเนี่ยที่ลุงเนื้อสุดีปาวันเต็มเนี่ยถ้ามาลุงเนื้อสุดียิสวยเองตัวลุงเนื้อสุดีคุยงูตัวเจ้าจุนเส้นสามบูมาตัวอาเนตัดมีเนตัดถ้าเจ้าปัญญาเย่มุวาระดีอุบลีดียิสวยเนี่ยถ้าลุงเนื้อสุ
ที่กุศลเรียนปาวันเดนนะในสองสิ่งเจ้าสิ่งมาเลยเว้ยที่เจ้าเย่มัวรารีเย่ส่วนชั่งมาเด็กขามาแต่ดูเนื้อสุดเย่ปัญญาเอ็งสัญญาคุณยี่ดีกูแค่จุนปาวันเดนเนี่ยลูกชนวามีมาโอเคดีอาตมาการีกูจุนเราได้นับปัตตาสการีกูมาที่ใจกูเจอเรื่องข่าวได้มาที่ใจเป็นกับปุ๊กปุ๊กเลยละก็เลยเรื่องเวดดูเวบูชิเมสุเร่เจ้าสุจาราดีกูเลยเจ้าบัว
แต่ละตัวเต็มเลยนะปัญญาอินเนี่ยเป็นแต่บีโร่เลยปารีกูบ่อยู่ชาเลยปุ๊กปุ๊กเช็ดสุดอ่ะบีอันนี้บีอยู่ซาฮาปัญญาอินทั้งหมดที่อันนี้เนี่ยส่วนใหญ่ใกล้มีมุชิบาตัวที่ปัญญาอินมาโรดีคลีเรียบาเวกุบยาเกวียปัญญาอินมาดันดูคุยปัญญาดินจับบังเวดันดูคุยสิทธิ์เนี่ยอะไรกูปัญญาอินสังเวทีดูดีอะไรที่ชาบีโร่ถ้าคุยจะเสียสันนั้นมันลบผู้ ที่ข้อจะเสียสันนั้นเราไล่คลีเดียปัญญาดินใจมาที่ไกลไหมเนี่ยที่อเมียวเมียวก็เบี้ยมูอเมียวเมียวสิเดลูเมียวยาก็เบี้ยราสิเดกูก็ยังจิมูยาก็เบี้ยราสิเดซาลูเมียวยังนักขันยาก็เบี้ยราสิเดซาอะไรก็เบี้ยเจ้ากูที่กูแค่ตัวเส้นสายไปจากคลีอาลงปัญญาตีกูยานในบุปผาอะไรกูจะนรกปัญญาเย่สังเวทเดือดดีกาแค่ตัวเส้นสายสังเวทผู้รู้บาร์เลย
โอเค ดีนี่มันยังไงปีนี้ตั้งนับบาดาสกาเนี่ยปีนี้สนิทกูจีโรชีถ้าว่าชิสาชิคุณเนี่ยมันได้ยังไงสูรุชีเนี่ยแล้วเจ้าอุตาวเอ็จจอบจะเจียสูรุบ่เนาะส่วนใหญ่ตั้งนับบาดาสกาเลยกูตั้งยังปีนี้เลยมาเรียนที่เดินจางเงี้ยเรียนเอาไปจ้าล่ะเจ้าโน้ตเอ็จตั้งเลยกูบาดาสกาเนี่ยคุณเดียแค่เวนต์ต้องเวบูชิมาสูรุสูบีโร่ตอนเอ็งเลยจ้าเลยเดินอะไรเดินอะไรข้าจ้ารู้บาดาสกาต้องมุชิมาเลยเนี่ยสูบีโร่ ถ้าฉันทำเองเลยบ่เนาะเนาะทำเองเสียสุยาที่แกเรียกมาเสียสุยาเจ้าลาบีก็ได้ปัมมาเสียสุยาเจ้าลาบีก็ได้ก็เดี๋ยวนั้นที่สุดว่าที่เรียกมาเต็มเนี่ยสนิทกันเลยเอพี่เดียวกันเลยเนาะเราไปเจอโน้ตที่อุตส่าห์เสียสุยาเลยเทปีโร่ดาวซานสุจีสุยาเลยเทปแล้วจะมาได้นับบาดาสกาลีอุปยันเต็มเลยลูกเจ้าเลยขามาเลยเนี่ยมาบาดาสกาลีเต็มเนี่ยเนาะภาษาหู
แต่ยังรู้ภาษาจีนได้ดีสิล่ะคุณมาอาพี่แม่มาว่าว่าท่าท่าก้าสุดเลยฮัลโหลบ้านเราทับปุ๋ยเอาเบี้ยท่าไปไม่รู้เอร่ากูเชื่อโลกเชื่อโลกบาดาจีนไม่รู้เดี๋ยวนี้น่าจะมีโลกที่ได้สิถ้าเรื่องว่าปัญญาเยี่ยอาจารย์โลกเต็มแล้วที่รู้บาดาจีนเนี่ยกี่สาขาเขาคุณได้ไม่รู้เนี่ยแค่ไหนโอเคสำหรับเพื่อนดีที่ปัญญาบาดาสกาสัยปัญญาเยี่ยที่ทำไมจะมาบอก ที่ยังดูแลยาพี่เด็กนับไปมาหรอที่ตายน่าบาดาสการีติดใจกุญยาเลยชาวสันนิคุณเนี่ยอุณหภูมิอาณาเต็มวิเดนเอามาที่จ้างเต็มจ้างต้องบาดาสการ์บมาสการ์ลูตั้มมาพี่เราตายน่าบาดาสการีติดใจกุญยาเราตายน่าบาดาสการ์เต็มเนี่ยเสียเลยเนี่ยที่ชาวบาดาพี่เอ็มพี่เอ็มมาพี่เอ็มที่เลือกเลือกถอยอะไรสักกูนับไปมาที่ที่ยุคเก่าคันสัวเล็กเช่นมาที่ตายน่าบาดาสการีต้องสูรารามยาเรกัจโร จังปีนป่ะมาตายน่าบาดาสการ์ติงวิสกี้เราดูแลจังด้วยมาเราจังจริงด้วยมาเราประมาณลูกเวทีอะไรภาษาอุติยาประมาณลูกเว Chang Jin Pin Bama, Diana Bazari, Testaya, Diana Clay, Pinchavin Pulare. Kuna Jore, a Diana Clay, Timbusa Oku. Nima Pasa Odegu, Diana Badanet, Jano, Simibira, Pisa. A Simibiraga, Eriguna, a Mama Pasa, Diana Lupiera, Simibu, Badas Gatuner Kunea, the Dayak Bada Piamuma, Simibu. Naku, a Chang Jin Pin Bama, a Tin Haina Dwell, Simibu. Chanariga, Chang Jin Bido and Tru Gazajin, the show. Kaliria Miba Alodi Kuame, Tachua a Chang Jusini Deame, right. Chang Jin Pin Bama Tene, but through Diana Badas Gao through Ma Akekeshi de Moma. There are general townsuraga, Chang Jin Pin Batina Mohu, Chang Jin Pin Bama Tin Bibu Mohu. Sadding Antu Mabe through Nale Badas Gao, Chang Jin Tune Timu. General townsuni daga, Mikin Badas Ga, a cheap beauty, Pinya Yiba. So, Kalida Inga through Aima Pure, Tumiba Pure, Badazgashi, Ara through Nale, Mugrea, Sagata Grea, through Migin Badazgout, Kongo Nale. Ara Jauni Rekacha, and two Nale is a Gane, Satin people, Arachar and Tonsuraba. So, two Nale Badazgane, Tinjakumbiya, Kalidiga, Jauma Satin Mukete, who General Taumoa Kalidi Eri Kakeshi, Taumoa Sua Pune Jaunia, Pamalutine, Siariale, Pamalumuribe. Pasaudiale, Mazane Yirabe. Now Kaliria, Ema, Ture, Diana Badaska, Kayinzaga, Kachinzaga, Shanzaga Bure, Chang Yoda Bamalutino, Namale, Siadora and Namale, Trubure Zagao, Lesia, Namale. Eddie to a Kalidima Pinyaima, Kakepi, Chang Soto Toya. So, hey, Badaska Chow, Diana Kalingeriga, Badaska and Lunesu Kalingerigo, Diana Kalingeria, Pinyaikon, Sonshuni. Rajan General, good down so Nidaga. Mata Dan based Mati Lingua Education. So a Kaliriga, do you make in Badas Gao, Chipude Badas Gane Satin, you know. The Pivy Nema, the Cha, Eddie, Nangan Don Badas Garu, Nanganaga, Don Badas Garu, Duce Tendabu, Ailu General, and Jambini Daba. Kuna Bure Jangin Bin Badine, and Bama Pasau Badabia and Tinesa, Letrima Kakeshi, Simapu, who Jang Jangin Dreamabe, make in Badas Ga, Chipude. Madazagazo, Kinyago, Timu Tene, General Titanava.
Okay. Who would they be sending by Eli, or not General Can Choja Messu? Further than who to Don Homesu, ye. So, so would they be sending by a checker, a Lucas Arrego? Who so I got a love of my whole body? No, Mount Lame, a Suya diga, who's a big guy to a dinner to him, mother.
ဒီအခုနောက်ကျွန်တော်တို့နိုင်ငံထူထောင်တော်မယ်အခုတောင်းဆိုနေကြတာကကျွန်တော်တို့နိုင်ငံကိုဖက်ဒရယ်ပြည်ထောင်စုပေါ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုထူထောင်မှုဆိုပြီးတော့ဒါကြဲကြဲပြန့်ပြန့်တောင်းဆိုနေကြတယ်အဲ့ဒီအတွက်ဆိုရင်ကျွန်တော်တို့အခြေခံဥပဒေအခြေခံဥပဒေရေးဆွဲကြတဲ့အခါမှာကျွန်တော်တို့နိုင်ငံမှာနေထိုင်တဲ့လူနည်းစုတွေပေါ့ခုနပြောတဲ့လူနည်းစုအမျိုးအစားအမျိုးမျိုးပ
လူနည်းစုတွေရဲ့ပညာရေးဆိုင်ရာအခွင့်အရေးကိုတတိတိလေးလေးဖော်ပြပေးတယ်။နောက်ကျွန်တော်တို့ဒါပညာရေးသမားတွေလောက်ရမယ်။တရုတ်ညွန်းနဲ့လေ။တရုတ်ညွန်းနဲ့နေမှာလေအလားတူပဲ။ဆိုတော့လူမျိုးတစ်မျိုးရဲ့ညီချင်းမှုဒလိထုံးစံတွေလွှမ်းမိုးဖို့မသိဘူး။ကျွန်တော်တို့နိုင်ငံမှာစုပေါင်းနေထိုင်တဲ့လူမျိုးအလုံးမှာသူတို့ကိုယ်ပိုင်ညီချင်းမှုတွေရှိတဲ့သမိုင်းတွေရှိတဲ့ဒလိထုံးစံတွေရှိတယ တက်ထန်းတင်တယ်။နောက်ဘာသာစကားမှာလည်းအလားတူပဲလူနည်းစုကလေးတွေရဲ့ဘာသာစကားသူတို့နားလေတဲ့ဘာသာစကားကိုကျောင်းသုံးဘာသာစကားနဲ့တက်ထန်းတင်တယ်။ကျောင်းတင်ဘာသာစကားနဲ့တက်ထန်းတင်တယ်။ဒီပိုင်းနဲ့ထက်မှာပဲကျွန်တော်တို့အများဆုံးနဲ့နိုင်ငံသုံးဘာသာစကားတို့နိုင်ငံတကာစကားတွေကိုလည်းဒါအဲတိုးချဲ့တင်သွားတင်ပါတယ်။နောက်ကျောင်းပညာရေးဆိုင်ရာဒီမူဝါဒတွေဒါဥပဒေတွေရေးဆွဲတဲ့အခါမှာဒီကိုစားပြုပါဝင်တင်တယ်လေ။သာတစုံတယောက်တစ်ဖွဲ့ရနေရေးတာမျိုးမဟုတ်ဘဲနဲ့သက်ဆိုင်တဲ့သူတွေအားလုံးပါဝင်တင်တယ်။အဲ့တော့ပညာရေးမူဝါဒတွေဥပဒေတွေရေးဆွဲတဲ့အခါမှာလူနည်းစုကိုစားပြုတဲ့သူတွေပါဝင်ဖို့လိုအပ်တယ်။နောက်တစ်ခါကျွန်တော်တို့အခုနောက်တစ်ချိန်ကျရင်တော့ကျွန်တော်တို့စီမံခန့်ခွဲမှုတွေကဒီအပေါ်ကနေအမိန်ပေးတာမဟုတ်တော့ဘဲနဲ့သူသက်ဆိုင်ရာကိုစားပြုမှုနဲ့စီမံခန့်ခွဲမှုတွေလုပ်မှဖြစ်တဲ့အတွက်ဒီတက္ကသိုလ်တွေကျောင်းတွေရဲ့စီမံခန့်ခွဲမှုဆောင်ရွက်တဲ့အခါမှာလူနည်းစုတွေရဲ့ကိုယ်စားလှယ်တွေပါဝင်တင်တယ်လို့မြင်တယ်။ဒါမှသာဒီတစ်ခုခုဆုံးဖြတ်ချက်ချတဲ့အခါမှာလူနည်းစုတွေရဲ့ကိုယ်စားလှယ်တွေပါဝင်မှအ သူတို့ကိုကိုစားပြုပြီးတော့လူနည်းစုတွေရဲ့အခွင့်အရေးကိုကာဝယ်နိုင်မှာဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ပညာရေးကိုဆောင်ရွက်တဲ့အခါမှာဒီလူနည်းစုတွေရဲ့ပညာရေးဆိုင်ရာအခွင့်အရေးတွေကိုထည့်သွင်းစဉ်းစားပြီးတော့ဆောင်ရွက်တင်တယ်လို့ကျွန်တော်ကမြင်ပါတယ်အကြံပြုချင်ပါတယ
်။ဟုတ်ကဲ့တော်တော်လေးပြည့်ပြည့်စုံစုံကိုကိုသိပ်ရဆွေးနွေးတောင်းရတာပါကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ
။အခုဆွေးနွေးခဲ့သူကတော့ဒေါက်တာသိန်းဝင်ဖြစ်ပါတယ်။ဆရာအကြောင်းတွေမှာ critical thinking လို့အင်္ဂလိပ်လိုခေါ်တဲ့ဝေဖန်သုံးသပ်နိုင်စွာဓမ္မဖို့ဝိပဿနာဉာဏ်ရရှိအောင်မြန်မာနိုင်ငံကဆရာဆရာမတွေကိုတင်ပြပုံနည်းစနစ်တွေလေ့ကျင့်ပေးနေကြတာနှစ်ပေါင်းများစွာကြာနေပါပြီ။ဒီလုပ်ငန်းကိုလုပ်ဖို့လဲ Thinking Classroom Foundation ကိုထူထောင်ခဲ့သူဖြစ်ပါတယ်။မြန်မာနိုင်ငံဟာလူနည်းစုအခွင့်အရေးတွေကိုလေးစားတဲ့တိုက်ပြည်ပြည်ဖြစ်ပါစေလို့ဆုတောင်းလိုက်ပါတယ်။ကျွန်တော်တမန်သားမှာ
လူနည်းစုပညာရေးအခွင့်အရေးအကြောင်းတင်ဆက်တဲ့ဥတည်မောင်သားအစည်းအဝေးတင်ဆက်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစည်းအဝေးဖြစ်ပါတယ်။သောတာရှင်များအနေနဲ့သတင်းမှန်တွေကိုအချိန်နဲ့တပြေးညီဖတ်ရှုနိုင်ဖို့မိုဘိုင်းတယ်လီဖုန်းတွေမှာ VOA Plus Application ကိုဒေါင်းလုဒ်ရယူနိုင်ကြပါတယ်။VOA American တိုင်းရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဆက်လက်ပြီးတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီး American နဲ့ Singapore ခေါင်းဆောင်တွေဆွေးနွေးခဲ့ကြပါတယ်။မြန်မာစစ်ကောင်စီကသူ့ရဲ့နိုင်ငံသားရေးဝန်ကြီးကိုတရုတ်အစိုးရနဲ့ဆွေးနွေးခဲ့ပါတယ်။ကမ္ဘာကနိုင်ငံတကာအကြက်တဲတွေကိုအောင်ဆိုင်နေချိန်မှာမြန်မာစစ်ကောင်စီကတိုင်းရင်းသားဒေသတွေမှာစစ်ရှင်မြင့်တင်နေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်တို့ကတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ
။အမေရိကန်နိုင်ငံကိုရောက်ရှိခဲ့တဲ့စင်ကာပူဝန်ကြီးချုပ်လီရှောင်လွန်းနဲ့သမ္မတဂျိုးဘိုင်ဒန်တို့ဝါရှင်တန် DC ကသမ္မတအင်ပီရိုမှာတွေ့ဆုံပြီးမြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့အခြေအနေတွေအပါအဝင်အာဆီယံအမေရိကန်ဆက်ဆံရေးနဲ့ဒေသတွင်းအခြေအနေတွေကိုမတ်လ29ရက်နေ့ကဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်သူတွေခံစားနေရတဲ့အခြေအနေအပေါ်အထူးဆိုရင်ကြောင်းတွေ့ဆုံမှုအပြီးအင်ဂျီရောမှာပူရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတမလဂျိုးဘိုင်ဒန်ကပြောပါတယ
် We're deeply concerned both of us by the continuing suffering and violence in Burma
မြန်မာနိုင်ငံမှာမနစ်တုန်းကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့အကြမ်းဖက်မှုတွေနဲ့ပြည်သူတွေခံစားနေရတဲ့အခြေအနေတွေပေါ်မှာကျွန်တော်တို့နှစ်ယောက်စလုံးကအထူးပဲစိုးရိမ်ပူပန်ကြပါတယ်ဒီအာဏာသိမ်းမှုကလူသားစာနာမှုဆိုင်ရာကြီးမားတဲ့အခက်အခဲတွေဖြစ်ပေါ်စေပြီးတော့မြန်မာပြည်သူတွေအတွက်ဆယ်စုနှစ်နဲ့ချီဒီမိုကရေစီနဲ့စီးပွားရေးဆိုင်ရာတိုးတက်မှုတွေကိုနောက်ပြန်လှည့်သွားစေပါတယ်
။အာဆီယံဘုံသဘောတူညီချက်ကိုစစ်ကောင်စီကအမြန်ဆုံးအကောင်အထည်ဖော်ဖို့အတွက်လဲသမ္မတဘိုင်ဒန်ကသတင်းစာရှင်းလင်းပွဲအတွင်းတောင်းဆိုတော့ပါတယ်။မြန်မာအရေးငြိမ်းချမ်းစွာအပြေရှင်နိုင်ရေးစင်ကာပူနဲ့အာဆီယံအဖွဲ့တို့ကအပြုသဘောဆောင်ပြီးတော့ကြားဝင်ဆောင်ရွက်ပေးနေတဲ့အပေါ်ကျေးဇူးတင်ကြောင်းစာနာမှုဆိုင်ရာအကူအညီတွေအဟအတားမရှိပေးနိုင်ရေးအတွက်ကြီးညာချက်မှာတောင်းဆိုထားပါတယ်။အင်ဂျီရောတွေ့ဆုံမှုအပြီးခေါင်းဆောင်တို့ပူရဲထုတ်ပြန်ချက်မှာတော့မြန်မာအရက်သားတွေအပေါ်အကြမ်းဖက်မှုတွေရပ်တန့်ဖို့ဒေါအောင်ဆန်းစုကြည်သမ္မတဝင်းမြင့်နဲ့နိုင်ငံခြားသားတွေအပါအဝင်ဖမ်းဆီးခံရသူအလုံးပြန်လုပေးဖို့လည်းတောင်းဆိုထားပါတယ်။လီရှောင်လွန်းဟာဂျိုးဘဒန်သမ္မတဖြစ်လာပြီးနောက်ပိုင်းအင်ဂျီရောကိုလာရောက်လည်ပတ်တဲ့အာဆီယံနိုင်ငံတွေထဲကပထမဆုံးခေါင်းဆောင်ဖြစ်ပါတယ်။သူဟာသမ္မတဘဒန်နဲ့သူသမ္မတကမလာဟဲရစ်တို့အပြင်အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့နဲ့လည်းပြီးခဲ့တဲ့အင်္ဂါနေ့မှာတွေ့ဆုံခဲ့ပါတယ်။
အာရှပစိဖိတ်ဒေသမှာသတင်းမီဒီယာတွေပေါ်ဖိနှိပ်မှုအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်အောက်လွှတ်တော်နိုင်ငံရေးဆက်ကော်မတီမှကြားနာခဲ့တာမှာတော့မြန်မာနိုင်ငံကအခြေအနေတွေကိုလည်းလေးထားပြောဆိုသွားပါတယ်။မြန်မာနိုင်ငံအပေါ်အပင်အရှေ့အာရှနဲ့ပစိဖိတ်ဒေသဟာသတင်းမီဒီယာတွေပေါ်ဖိနှိပ်မှုမှာထိတ်ဆုံးကနေရာယူနေတယ်လို့လည်းအာရှဒေသလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေအပေါ်ဖိနှိပ်မှုခေါင်းစဉ်နဲ့မတ်လ30ရက်ကြားနာပွဲကိုဦးဆောင်ခဲ့တဲ့ဒီမိုကရက်လွှတ်တော်ကိုယ်စားလှယ်အက်ဝတ်မာကီကပြောဆိုလိုက်ပါတယ်။လူလက်စွာထုတ်ပေါ်ပြောဆိုခွင့်တွေကိုဖိနှိပ်တဲ့နေရာမှာထိတ်ဆုံးကရောက်နေတဲ့အာရှပစိဖိတ်ဒေသတွေထဲမှာတရုတ်မြန်မာဗီယက်နမ်နိုင်ငံတွေဟာသတင်းသမားတွေကိုဖမ်းဆီးထားတဲ့အစိုးဆုံးနိုင်ငံတွေထဲမှာရှိနေတယ်လို့အမေရိကန်လွှတ်တော်အရှေ့အာရှပစိဖိတ်ရေးရာနဲ့နိုင်ငံတကာစိုက်ဘာလုံခြုံရေးမှူးဝါဒဆိုင်ရာနိုင်ငံသားရေးဆက်ကော်မတီကအထက်လွှတ်တော်မှမာကီးကထောက်ပြခဲ့ပါတယ်သတင်းမီဒီယာတွေကိုဖိနှိပ်မှုတွေစင်စါဖြတ်တောက်မှုတွေဟာဒီမိုကရေစီလွတ်လပ်ခွင့်တွေအပေါ်တိုက်ခိုက်တာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံက2021ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်မာရီယာရက်ဆာဝါရှင်တန်အခြေဆိုင် Freedom House ဖွဲ့ကဆာရာကော့ခ်နဲ့ဟောင်ကောင် Watch ရဲ့မူဝါဒရေးရာအကြံပေးဂျိုဝီဆူတို့ကလည်းမြန်မာနိုင်ငံပါဝင်ဒေသတွေကသတင်းမီဒီယာတွေရှင်းဆိုင်နေရတဲ့အခက်အခဲတွေကိုကြားနာပွဲမှာထောက်ပြခဲ့ကြပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်တွေအပြည့်အဝမရသေးတဲ့မြန်မာနိုင်ငံမှာပြည်ရဲ့နှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းတည်င်းသမားတွေဖမ်းဆီးခံရတာ မီဒီယာလုပ်ငန်းတွေပိတ်လိုက်ရတာအပါအဝင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေပေါ်ဖိနှိပ်နေတဲ့တိုက်တာကိုလည်းထွက်ဆိုခဲ့ကြပါတယ်
တရုတ်နိုင်ငံခြားရေးဝန်ကြီးရဲ့ဖိတ်ကြားချက်အရစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဦးဝနာမောင်လွင်ဟာတရုတ်နိုင်ငံကိုရောက်ရှိခဲ့ပါတယ်။တရုတ်မြန်မာနှစ်နိုင်ငံနယ်စပ်တင်ရင်းရင်းနဲ့နယ်စပ်ကုံတွေးရေးကိစ္စရပ်တွေအတွက်ဆွေးနွေးဖြစ်ကြမယ်လို့စစ်ကောင်စီပြောခွင့်ရကဝန်ကြီးခီးစင်အစမှာပဲ VOA ကိုပြောခဲ့ပါတယ
်။မြန်မာနိုင်ငံနဲ့တရုတ်နိုင်ငံပေါ့နော်။ကုံတွေးရေးမှာဆိုလဲမြန်မာနိုင်ငံနဲ့တရုတ်နိုင်ငံရဲ့ကုံတွေးမှုကနယ်စပ်ကုံတွေးမှုကဒါအပြင်းအထန်အခြေအနေဖြစ်တဲ့ပမာဏအကြီးအကဲဖြစ်တဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လက်ဖြစ်ပေါ်နေတဲ့နိုင်ငံရေးတီဝါရေးလုံခြုံရေးကိစ္စနဲ့ပတ်သက်ပြီးအကြေကြေပြန်ပြဆွေးနွေးနိုင်တယ်လို့ပြောလင့်ပါတယ်
။အင်ဒိုနီးရှား၊ထိုင်း၊ဖိလစ်ပိုင်နိုင်ငံတို့ရဲ့နိုင်ငံခြားရေးဝန်ကြီးတွေကိုလည်းတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကတီးခြားစီဖိတ်ကြားထားတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံထဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေ၊ပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေ200အနက်တိုက်ပွဲဖြစ်နေချိန်ဒေတာရင်းတည်ငြိမ်လုံခြုံရေးအတွက်ဆိုပြီးတရုတ်နိုင်ငံရဲ့ဝန်ကြီးကအခုလိုနိုင်ငံခြားရေးဝန်ကြီးတွေကိုဖိတ်ခေါ်ဆွေးနွေးနေတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်နှစ်ဆက်ဒေတာတွေမှာစစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့စစ်ရေးပဋိပက္ခဖြစ်ပွားနေတာဒေတာတွင်မတည်ငြိမ်မှုရှိနေတာကြောင့်နှစ်ဆက်ကုံတို့ရဲ့အပါအဝင်စီမံကိန်းလုပ်ငန်းလှုပ်ဆောင်ဖို့ခက်ခဲနေတာပါ။တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းရပ်တန့်နေတဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေပြန်လည်လက်ပတ်နိုင်ဖို့မြန်မာစစ်ကောင်စီနဲ့ဆွေးနွေးတော်မယ်လို့ယူဆကြောင်းလိလာတုံသက်သူတွေကပြောပါရယ်။တရုတ်နိုင်ငံဟာမြန်မာစစ်တပ်ကိုနိုင်ငံရေးနဲ့နှီးပညာအရာအဓိကကြောထောက်နောက်ခံပေးနေတဲ့ဆိုရယ်ဆွဆွဲချက်တွေရှိနေပြီးတော့တရုတ်နိုင်ငံဖက်ကတော့အဲ့ဒီဆွဆွဲချက်တွေကိုအမြဲတစိုးညှင်းဆို့ထားပါရယ်။တရုတ်သမ္မတရှီကျင်းပင်ရဲ့2020ခုနှစ်မြန်မာနိုင်ငံခီးစဉ်အတွင်းကြောက်ဖြူအထူးစီးပွားရေးဆောင်မြန်မာနိုင်ငံစီးပွားရေးဆောင်ရန်ကုန်မြို့တဲ့ရှမ်းနယ်ကချင်ပြည်နယ်မှာနေဆက်စီးပွားရေးပူးပေါင်းဆောင်မှုဇုန်နဲ့အပါအဝင်တရုတ်မြန်မာစီးပွားရေးစင်ကြံ CMEC စီမံကိန်းတွေကိုအချိန်မြင့်ဖို့တရုတ်အစိုးရနဲ့ NLD အစိုးရတို့ကြားသဘောတူခဲ့ကြတာဖြစ်ပြီးစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအဲ့ဒီစီမံကိန်းတွေအားလုံးရပ်တန့်နေတာလည်းဖြစ်ပါတယ်
မလ29ရက်နေ့မှာကြောက်တဲ့တက်မရော်နေကိုနေပြည်တော်မှာစီအခမ်းအနားတွေနဲ့ကျင်းပခဲ့တဲ့အချိန်မှာပဲမြန်မာစစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေကိုရပ်ဆိုင်းပြီးဒီမိုကရေစီလမ်းကြောင်းပြန်လည်ဖော်ဆောင်ဖို့အမေရိကန်ပါဝင်နိုင်ငံပေါင်း20ကကြေညာချက်ထုတ်တိုက်တွန်းတောင်းဆိုခဲ့ကြပါတယ်။အဲ့ဒီထဲမှာအမေရိကန်၊ဗြိတိန်၊ကနေဒါ၊ဩစတြေးလျ၊နယူးဇီလန်၊တောင်ကိုရီးယား၊ယူကရိန်းအပါအဝင်တိုင်းပြည်20နဲ့ဥရောပသမ္မတနဲ့အာရှနိုင်ငံတွေထဲမှာတော့တောင်ကိုရီးယားနိုင်ငံကပါဝင်လက်မှတ်ရေးထိုးထားပါတယ်။ပြည်ရဲ့နှစ်ကတက်မရော်နေမှာလဲစစ်တပ်ရဲ့လက်ချက်ကြောင့်လူ100ထက်မနည်းသေဆုံးခဲ့ရတဲ့ဖြစ်ရပ်ကိုကြေညာချက်ကဖော်ပြထားပါတယ်မြန်မာစစ်တပ်ကအခုလိုဂျမ်းဖက်ဖိနှိပ်ကျူးလွန်နိုင်အောင်တချို့နိုင်ငံတွေကလက်နက်ရောင်းချပေးခဲ့ကြတာကိုလည်းကြေညာချက်မှာမိမောင်းထုတ်ပြထားတာပါကုလသမဂ္ဂထွေထွေညီလာခံရဲ့ဆုံးဖြတ်ချက်နဲ့အညီမြန်မာစစ်တပ်ကိုလက်နက်ပစ္စည်းတွေမယောင်းကြဖို့ဤပညာဆိုင်ရာအကူအညီတွေမပေးကြဖို့ကြေညာချက်မှာတောင်းဆိုထားပါတယ်မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်နိုင်ကဂျမ်ဖက်အဖွဲ့ရီနဲ့သူတို့ကိုထောက်ခံပံ့ပိုးပေးနေသူတွေကိုအမြင့်ပြတ်ချေမှုန်းသွားမယ်လို့တက်မရော်နေစီးရပြခန်းနာမှာပြောဆိုခဲ့ပါတယ်။မြန်မာစစ်တပ်အနေနဲ့တိုင်းဒေသအဖွဲ့အစည်းတွေနဲ့ညီညာရေးလုပ်ငန်းစဉ်တွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်ပေမဲ့လို့အဂျမ်ဖက်အဖွဲ့ရီအနေနဲ့တော့ဆွေးနွေးစရာမရှိဘူးလို့လည်းပြောဆိုပါတယ်။မြန်မာနိုင်ငံမှာမနှစ်ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကန့်ကွက်ဆန္ဒပြတဲ့ပြည်သူတွေကိုစစ်တပ်ကတရားလက်လွတ်အဂျမ်ဖက်ပြစ်ခတ်နှိမ်နင်းတဲ့အတွက်ဒေတာလိုက်လက်နက်ဆွဲကင်ပုံကန်နာတွေရှိလာခဲ့တာပါအဲ့ဒီနောက်ပိုင်းဖွဲ့စည်းခဲ့တဲ့ NUG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရနဲ့ဒေတာကန်ပြည်သူ့ကာကွယ်ရေးတပ်တွေကိုမြန်မာစစ်တပ်ကအကြမ်းဖက်အဖွဲ့အစည်းတွေဖြစ်တတ်မှတ်ကြီးညာထားတာပါလက်ရှိမြန်မာနိုင်ငံရေးပြဿနာကိုပြေလည်စေဖို့ဆိုရင်အဲ့ဒီအဖွဲ့အစည်းတွေနဲ့မှဆွေးနွေးဖြေရှင်းဖို့ပြည်ရင်းပြပပြောဆိုမှုတွေရှိနေတဲ့အချိန်မှာပဲမြန်မာစစ်ကောင်စီကြီးကဲကတော့အဲ့ဒီအဖွဲ့တွေနဲ့စည်းဆက်စရာမရှိဘူးလို့ယတိပြက်ပယ်ချထားတာဖြစ်ပါတယ်တမရော်နေခန္ဓာကိုတက်ရောက်ဖို့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကိုစစ်ကောင်စီကဖိတ်ကြားထားပေမဲ့ KNU ကရင်မျိုးသားစည်းရုံးပါဝင်တချို့အဖွဲ့တွေကတော့တက်ရောက်ခြင်းမရှိပါဘူ
းယူကရိန်းကိုရုရှားကကျူးကျော်တဲ့စစ်သတင်းတွေနိုင်ငံတကာအာရုံစိုက်နေတဲ့အချိန်မှာပဲမြန်မာနိုင်ငံအရှိချမ်းအရက်သားတွေနေထိုင်ရာဒေသတွေမှာစစ်တပ်ကစေစုနှစ်တွေအတွင်းအပြင်းထန်ဆုံးစစ်ရေးအရာအရှိန်မြင့်ထိုးစစ်ဆင်နေတဲ့အကြောင်းလက်နက်ကိုင်တိုက်ပွဲဖြစ်ပေါ်တဲ့ဒေသတွေမှာအကူအညီပေးနေတဲ့ Free Burma Rangers အဖွဲ့ကပြောပါတယ်ကြရားပြည်နယ်ထဲမှာတိုက်လေရင်တွေနဲ့ဆေးရရင်တွေတုံပြီးတော့မြန်မာစစ်တပ်ကထိုးစစ်ဆင်တိုက်ခိုက်နေတဲ့အတွက်အရက်သားတွေထိခိုက်ဒေဆုံးခဲ့ကြတဲ့ Free Burma Ranger အဖွဲ့ဒါရိုက်တာ David Ofben က AB သတင်းဌာနကိုပြောပါတယ်သူတို့အဖွဲ့ကတိုက်ပွဲဖြစ်ပေါ်နေတဲ့အနေအထားတွေကိုသွားပြီးတော့သုံးလလုံးလုံးဒုက္ခရောက်နေသူတွေကိုဆေးနဲ့စားနပ်ရိက္ခာအကူအညီတွေပေးခဲ့တဲ့အကြောင်းမြန်မာနိုင်ငံတွင်ဒုတိယကမ္ဘာစစ်နောက်ပိုင်းအဆိုးအဝါဆုံးတိုက်ခိုက်မှုတွေကြုံတွေ့နေရတဲ့အကြောင်း Free Burma Ranger ကပြောပါတယ်ဒီကြောင်တိုက်ခတ်မှုအတွင်းအရက်သားတွေထိခိုက်ဒဏ်ရာရတဲ့အခြေအတွက်အတိအကျကိုတော့ဖော်ပြထားခြင်းမရှိပါဘူး Dilo Takai Niraha, Say Yazabu Mumyaudelo, Luke Quinye Sangi Fuegale Piosu Tabare, Yama Sikam Cigaro, Lenagan Pidip Karina Patalo, PDF, and Eugene, Diana Lenagan Puriga, a champello at Juno Niralo, a deep poare, Tito Dwin, Sigaina, Chimpine Epin, Gayen Binerega, Gayen U Tatu, Tenchu Yanirima. စစ်ကောင်စီတိုက်ရဲ့နယ်မြေရှင်းလင်းမှုတွေနဲ့အဆက်မပြတ်တိုက်ခိုက်မှုတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့စစ်ပေးဒုက္ခသည်တွေအလုံးနေရာမပြောင်းနိုင်သေးသလိုရှားဤစခန်းတွေမှာခိုးလုံနေရတဲ့ပြည်သူအသွေးများဖြားနာပြီးတော့မကြမ်းမမှာဖြစ်နေကြတယ်လို့ဒေသခံတွေကပြောအေကိုပြောပါတယ်။လောင်စာစီစင်းတဲ့ကုန်းစင်းတို့အဆမတန်တက်နေတာကြောင့်အလူရှင်တွေရှားပါလာတဲ့အတွက်စစ်ပေးတိုင်းဆောင်နေရတဲ
မြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဲဥပဒေပုံမှန်31ကားငယ်နဲ့အမှုကိုမလ31ရက်နေ့ကဇဗူတီရီအထူးတရားရုံးမှရုံးထုတ်စစ်ဆေးခဲ့တာမှာအမှုတွဲပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်လည်းရုံးချင်းကိုတက်ရောက်ခဲ့တယ်လို့တရားရုံးနဲ့နှိစက်သူကပြောပါတယ်။ဒီမှုမှာပြစ်မှုထင်ရှားကြောင်းဆုံးဖြတ်ရင်တော့ထောင်ဒဏ်14နှစ်အထိကျခံနိုင်ရပါတယ်။မီဒီယာတွေကိုသတင်းမပေးဖို့ဒေါ်အောင်ဆန်းစုကြည်ရဲ့ရှေ့နေတွေကိုစစ်ကောင်စီကပုံမှန်ထုတ်တားမြစ်ထားတာကြောင့်အမှုသွားမှုလာနဲ့ပတ်သက်ပြီးအသေးစိတ်ကိုတော့မသိရပါဘူး။အသက်86နှစ်ရှိပြီဖြစ်တဲ့ဒေါ်ဆန်းစုကြည်အနည်းကလူတချို့ကိုဗစ်ပိုးကူးစက်ခံနေရတာကြောင့်ပြီးခဲ့တဲ့28ရက်နေ့ကရုံးချင်းမှာတော့ဒေါ်ဆန်းစုကြည်ရုံးချင်းကိုမလာနိုင်ဘဲကွာရန်တင်းဝင်ခဲ့တယ်လို့ဆိုပါတယ်။ဒေါ်ဆန်းစုကြည်နဲ့အနည်းဝန်းကျင်မှာရှိသူတွေအားလုံးဟာစစ်တပ်ကဖမ်းဆီးထိန်းသိမ်းထားတဲ့ကာလအတွင်းကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးထားကြပြီးဖြစ်ကြောင်းသူ့ရဲ့ရှေ့နေကပြီးခဲ့တဲ့နှစ်ဇူလိုင်လမှာပြောခဲ့တယ်လို့ AFP သတင်းတရက်မှာဖော်ပြခဲ့ပါတယ်ခင်ဗျာ။
ဒီ OA အမေရိကန်တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေကပါရုပ်သံအဖြစ်နဲ့ကြည့်ရှုလို့ရအောင်တင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပါလိမ့်မယ်ခင်ဗျာ
။ Ukraine တပ်တွေဟာစနေနေ့မှာရုရှားတန်ချက်ကကားတွေအပြည့်စည်းပုံတွေနဲ့ပြည်နေတဲ့မြို့တော် Kiev မြောက်ပိုင်းကနေရာအတော်များများကိုပြန်ပြီးသိမ်းယူနေပါတယ်။ Ukraine အရှေ့ပိုင်းမှာစစ်ဆင်ရေးတွေကိုအာရုံစိုက်ဖို့အတွက် Kiev ဝန်ကျင်မှာစီရေလျှော့ချမယ်လို့ Russia ကကြေညာခဲ့တဲ့ပြီးခဲ့တဲ့သတင်းပတ်ကစပြီးဒီမြောက်ပိုင်းဒေသတစ်လွှာကမြို့ရွာပေါင်း30ကျော်ကို Ukraine တပ်တွေပြန်ပြီးသိမ်းပိုက်နိုင်ခဲ့တယ်လို့ပြောပါတယ်။ Ukraine တပ်တွေကတိုက်ထုတ်တာကြောင့်ဖြစ်စေသူတို့ဘာသာဖြစ်စေ Ukraine မြောက်ပိုင်းကနေပြန်ပြီးဆုတ်ခွာကြတဲ့ Russia တပ်တွေဟာတမင်တက်တဲ့မိုင်းတွေကိုထောင်ခဲ့ကြတယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကဆွဆွဲလိုက်ပါတယ်။အမေရိကန်နိုင်ငံဝါရှင်တန် DC ကသမ္မတအင်ဂျူအရှိမာတော့အမေရိကန်ရောက်မြန်မာနဲ့ယူကရိန်းနိုင်ငံသားတွေကယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တိုက်ခိုက်တာကိုကန့်ကွက်တဲ့အနေနဲ့ဆန္ဒပြခဲ့ကြပါတယ်။ဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေဟာရုရှားအစိုးရရဲ့ယူကရိန်းကိုကျူးကျော်မှုကိုဆန့်ကျင်ကန့်ကွက်ခဲ့ကြတယ်လို့မြန်မာစစ်တပ်အတွက်ရုရှားကစစ်လက်နက်တွေရနေတာမြန်မာစစ်ကောင်စီကလည်းယူကရိန်းကိုရုရှားချုပ်ချော်မှုအတွက်ထောက်ခံနေတာကိုပါဆန့်ကျင်ကြောင်းကန့်ကွက်ဆန္ဒပြကြတာဖြစ်ပါတယ်။အမေရိကန်ရည်တဲ့အတွက်နျူကလ িয়ার တိုက်ခိုက်ရေးရင်းငုတ်တင်ပေါ် USS Delaware ကိုဒလဝဲပြည်နယ်ဝယ်မင်တန်မြို့ကအခမ်းအနားမှာသမ္မတဂျိုးဘိုင်ဒန်တရားဝင်တာဝန်အပ်နှင့်လိုက်ပြီးဒါဟာအမေရိကန်အမျိုးသားလုံခြုံရေးအတွက်အားဖြည့်ပေးနိုင်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ
်။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးတာပါ။ဒီတနင်္ဂနွေမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အတန်လွှင့်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျီမီကော့ခ်နဲ့ဆူဘဲအတာရတူဖြစ်ကြပါတယ်။ဒီမနေ့ VOA အစီအစဉ်တွေကိုလိုင်းတို32လိုင်းတိုမီတာ49တို့ကနေလည်းဖမ်းယူနှาศင်နိုင်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ VOA ကိုနှาศင်အားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.